Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American သံကနေဇွန်လ25ရက်ကျသာပြည်နေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုဒီမှာဆန်တော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190တို့ဘင်း VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာလက်တင်အမေရိကန်နိုင်ငံတွေမှာ COVID-19 ကြောင့်သေဆုံးတဲ့သူရေအတွက်ဟာ3000ကျော်ဖြစ်လာတာကြောင့်ဒီဒေသဟာကမ္ဘာမှာအခုနောက်ဆုံးဗိုင်းရပ်စ်ကူးစက်မှုအဓိကနေရာအဖြစ်ဖြစ်လာနေပါတယ်။ Johns Hopkins တက္ကသိုလ်ရဲ့စီးရင်နေရတော့အဲ့ဒီသေဆုံးသူတွေကတဝက်ကျော်ဟာဘရဇောနိုင်ငံကဖြစ်ပြီးတော့ဘရဇောမှာသေဆုံးသူစုစုပေါင်း 5,400 ကျော်ရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်းအမေရိကန်ပြည်ထောင်စုကတော့ဗိုင်းရပ်စ်ကူးစက်သူဦးရေ 2,300 ကျော်နဲ့သေဆုံးသူ 32,000 ကျော်ရှိပြီးတော့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံအဖြစ်ဦးဆောင်နေပါတယ်။အခုလောလောဆယ်ကမ္ဘာတစ်ဝက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ 9,300 ကျော်ရှိပြီးရှေ့လာမဲ့သတင်းပတ်အတွင်းမှာတော့ 10,000 ကျော်အထိတိတိကျကျတက်သွားနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကပြောလိုက်ပါတယ်။ဒါပြင် WHO ရဲ့အရေးပေါ်ဆိုင်ရာအကြီးအကဲဒေါက်တာ Mike Ryan ကလည်းအမေရိကနိုင်ငံတော်များများဟာယောဂကူးစက်မှုအမြင့်ဆုံးအဆင့်ကိုမရောက်ကြသေးပဲအထူးသဖြင့်နောက်အမေရိကနဲ့အလဲအမေရိကဒေသတွေမှာယောဂကူးစက်မှုတွေကပြင်းပြင်းထန်ထန်ဖြစ်နေတော့မဲ့ဖြစ်တယ်လို့ပြောပါရခင်ဗျာအိန္ဒိယနိုင်ငံ New Delhi မြို့တော်မှာလူဦးရေ29သန်းစလုံးကိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးစစ်တမ်းတွေကောက်ယူသွားမယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်မြို့မှာနေထိုင်တဲ့သူတယောက်ချင်းစီရဲ့ကျန်းမာရေးအခြေအနေကိုသိနိုင်ဖို့အတွက်မိသားစုတစ်ခုချင်းစီကိုစစ်တမ်းနဲ့ကောက်ယူမှာဖြစ်ပြီးယောဂါလက္ခဏာပြတဲ့သူဒါမှမဟုတ်ရှိတယ်လို့သတင်းပေးတဲ့သူတွေကိုဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ပေးသွားမှာဖြစ်ပါတယ်။ New Delhi မြို့ဟာအိန္ဒိယနိုင်ငံမှာယောဂါကူးစက်မှုအစိုးဆုံးနေရာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုပေါင်း 8,000 ကျော်ရှိပါတယ်။အိန္ဒိယနိုင်ငံတော်မှာဒီနေ့ယောဂါကူးစက်သူ 16,922 ယောက်ရှိတာကြောင့်နောက်ထပ်ဆန့်ကျင်တင်ခဲ့ပြီးတော့အခုဆိုရင်တနင်္ဂနွေလုံးရောဂါကူးစက်သူပေါင်း 4,300 ကျော်နဲ့သေဆုံးသူ 14,984 ယောက်ထပ်မံရှိပါတယ်။တရုတ်နိုင်ငံမှာတော့ဒီနေ့မှဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ19ယောက်ရှိပြီးတော့13ယောက်ကတော့ဗေကျင်းမြို့ကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့နောက်ထပ်ရောဂါကူးစက်ခံသူ28ယောက်ရှိပြီးအများစုကဆိုးမျိုးတစ်ဝိုက်ကဖြစ်ပါတယ်။ဒါကြောင့်တောင်ကိုရီးယားမှာရောဂါကူးစက်ခံသူ 12,563 ယောက်နဲ့သေဆုံးသူ 282 ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ33ယောက်ရှိတာကြောင့်ဒါဟာနှစ်လအတွင်းမှာနေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဒါကြောင့်ဩစတြေးလျအနာပိုင်းနေဟာမဲလ်ဘုန်းမြို့စင်ဂျေဘုံကမြို့ကန်တသိန်းကျော်ကိုဗိုင်းရပ်ရှိမရှိတိုင်တက်စင်စမ်းသပ်စစ်ဆေးဖို့စီစဉ်နေပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဖြစ်ထုတ်လုပ်နိုင်ဖို့ရည်ရွယ်ပြီးအာဖရိကတိုက်မှာကာကွယ်ဆေးတွေကိုလူတွေနဲ့ပထမဆုံးစမ်းသပ်နေတာမှာတောင်အာဖရိကနိုင်ငံလည်းပါဝင်ပါတယ်။ဒီစမ်းသပ်မှုမှာအသက်18နှစ်ကနေ65နှစ်ကြားမှရှိတဲ့လူဦးရေထောင်နဲ့ချီပါဝင်ခဲ့ကြပြီးတော့ဒီကာကွယ်ဆေးက COVID-19 ကိုဘယ်လောက်အထိခုခံကာကွယ်နိုင်တယ်လဲဆိုတာကို12လကြာစောင့်ကြည့်သွားမယ်လို့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကတောင်အာဖရိကနိုင်ငံက With Borders Friend တက္ကသိုလ်နဲ့အတူပူးပေါင်းပြီးတော့ဒီနေ့မှကြေညာပါတယ်။ Oxford တက္ကသိုလ်က COVID ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်လူတွေနဲ့စမ်းသပ်မှုတွေလုပ်နေတာမှာတောင်အာဖရိကနိုင်ငံဟာဗြိတိန်နိုင်ငံပြင်ပမှာတော့ဘရဇိုးနိုင်ငံပြီးရင်ဒုတိယမြောက်စမ်းသပ်တဲ့နိုင်ငံဖြစ်ပါတယ်။အခုစမ်းသပ်နေတဲ့ကာကွယ်ဆေးကိုထုတ်လုပ်ခဲ့တဲ့ Oxford တက္ကသိုလ်ရဲ့သိပ္ပံပညာရှင်တွေဟာ AstraZeneca ဆေးထုတ်လုပ်တဲ့ကုမ္ပဏီနဲ့ပူးပေါင်းပြီးတော့ကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်။ COVID-19 နဲ့ပတ်သက်ပြီးကာကွယ်ဆေးထုတ်လုပ်နိုင်ဖို့လုပ်နေတဲ့လေးလာမှုအနည်းဆုံး၃လခုထဲမှာဒီဆေးဟာပထမဆုံးကာကွယ်ဆေးအဖြစ်ထွက်လာနိုင်ခြင်းအရှိဆုံးဖြစ်ပြီးတော့တောင်အာဖရိကမှာနောက်6လအတွင်းထွက်လာနိုင်တယ်လို့ World တက္ကသိုလ်ကာကွယ်ဆေးဌာနကပေါ်ပေါက်ခရှဘီယာမာရီကပြောပါတယ်နော်။ဗဂန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေထပ်တိုးလာနေတဲ့ပုံမှာယင်းနီးမြုံနှံသူတွေအာရုံစိုက်နေတာကြောင့်ဒီနေ့မှာတော့အမေရိကန်ရဲ့ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးကွက်တွေနဲ့ကမ္ဘာအစုရှယ်ယာဈေးတွေဟာကျဆင်းခဲ့ပါတယ်။ဂျာမနီရဲ့ DAX အစုရှယ်ယာဈေးကွက်က 3.9% ကျန်လို့ကျဆင်းခဲ့ပြီးတော့ပြင်သစ်က CAC 40က 1.5% ကျန်လို့လန်ဒန်က FTSE က 1.2% ကျန်လို့နဲ့အမေရိကန်ကဒေါ်စုရှယ်ယာဈေးကွက်ရဲ့ကြိုယောင်းကြိုဝယ်အစုရှယ်ယာဈေးတွေဟာ1.4%ကျဆင်းခဲ့ပါတယ်။တိုကျိုရဲ့နီကေးအစုရှယ်ယာဈေးကွက်က 1.2% ကျဆင်းခဲ့ပြီးတော့တောင်ကိုရီးယားရဲ့ KOSPI က 2.3%အိန္ဒိယက Sensex က 3.8% ကျဆင်းခဲ့ပါတယ်။ဒါ့ပြင်အရှေ့တောင်အာရှမှာတော့ဘန်ကောက်က SCD အစုရှယ်ယာအညွှန်းကိန်းက 1.5% ကျဆင်းခဲ့ပြီးတော့ Australia က S&P ASX 200ကတော့ 2.5% အထိကျဆင်းခဲ့ပါတယ်ခင်ဗျာ။
န်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင်
မင်္ဂလာပါရှင်ကျမများဒဇယ်အောင်မှာတည်င်းလေးကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အင်ဒိုနီးရှားနိုင်ငံအာချီခရိုင်ကမ်းလွန်ပင်လယ်ပြင်တွေကနေကယ်တင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တရားနှီးပါးတွေမှာကလေးငယ်အယောက်30ပါဝင်တယ်လို့အာချီမြောက်ပိုင်းခရိုင်ရဲချုပ်ကပြောပါတယ်
။ Sampasa ini jumlahnya yang laki-laki dewasa 15 kemudian
အခုထိကယ်ဆယ်ထားတဲ့သူတွေတဲ့မျိုးသား15ဦးအမျိုးသမီး49ဦးနဲ့ကလေးအယောက်30မှာယောက်ျားလေး10ယောက်နဲ့မိန်းကလေးအယောက်20ပါတယ်လို့ရဲချုပ် Three Hardian တို့ကပြောပါတယ်။ပင်လယ်ထဲမှာမျိုးနေတဲ့ဆက်လီဘော်ကရိုဟင်ဂျာအယောက်100နီးပါးကိုဗုဒ္ဓဟူးနေ့မှာအင်ဒိုနီးရှား၅ဖန်သမားတွေကတွေ့ခဲ့ပြီးတဲ့နောက်အာချီခရိုင်အာနာပိုင်းတွေကကယ်တင်ခဲ့တာပါ။ဆက်လီကန်းကပ်ပြီးရတဲ့ဒုက္ခသည်တွေကိုစီးစစ်ဖို့နဲ့စီးရင်ကောက်ယူသွားဖို့စီစဉ်သွားမယ်လို့ရဲချုပ် Three Hardianတို့ကပြောပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာမြမစစ်တပ်နဲ့အာဆာအကြမ်းဖက်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေကြောင်းမြမစစ်တပ်ကနေမြင်ရှင်းလင်းတာမှာရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါမြမအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံသွားဖို့ကတိပြုထားပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာအနေအဆားဆင်းရဲတဲ့အတွက်ဒုက္ခသည်တွေဟာအရင်ကလည်းမလေးရှားထိုင်းနဲ့အင်ဒိုနီးရှားကိုဆက်လီတွေနဲ့တွားရောက်ခဲ့ကြတာတွေရှိပါတယ်ရှင်။ရုရှားနိုင်ငံမော်စကိုမြို့တော်မှာရောက်နေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးရာဂျနတ်စင်နဲ့ဇွန်လ24ရက်နေ့ကတွေ့ဆုံခဲ့တယ်လို့နယူးဒေလီအခြေစိုက် ANI သတင်းဌာနရဲ့အွန်လိုင်းသတင်းတပုတ်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဦးဆောင်ကျင်းပတဲ့85နှစ်မြောက်ဒုတိယကမ္ဘာစစ်အောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားတွင်သူတို့နှစ်ဦးစလုံးမော်စကိုမြို့တော်မှာရောက်နေရပါ။ဇွန်လ23ရက်နေ့ကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားဒုတိယကာကွယ်ရေးဝန်ကြီးကာနယ်ဂျန်နရယ်အလက်ဇန်ဒါဗီဖိုမင်နဲ့တွေ့ဆုံခဲ့ပြီးရုရှားကာကွယ်ရေးဝန်ကြီးဌာနကချီးမြှင့်တဲ့strengthening the military commonwealth ဆိုတဲ့ဂုဏ်နူးဆောင်တစ်စိတ်ကိုလက်ခံရယူခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဇွန်လ24ရက်နေ့ကကျင်းပတဲ့ဆိုဗီယက်ပြည်ထောင်စုကနာဇီဂျာမနီကိုအနိုင်ယူအောင်ပွဲခံခဲ့တဲ့အထိမ်းအမှတ်စီးရေးပြပွဲကိုလည်းနိုင်ငံပေါင်း20ကစစ်ဖက်အရက်ဖက်ခေါင်းဆောင်တွေနဲ့တူတက်ရောက်ခဲ့ပါတယ်။နိုင်ငံပေါင်း73နိုင်ငံကတပ်ဖွဲ့ဝင်1400လောက်ပါဝင်ဆင်နွှဲခဲ့တဲ့ဒီအထိမ်းအမှတ်ပွဲကိုမေလ9ရက်နေ့မှာကျင်းပဖို့ကနဦးစီစဉ်ထားတာဖြစ်ပေမဲ့ COVID-19 ကပ်ရောဂါကျရောက်နေတဲ့အတွက်အခုလိုဇွန်လနောက်ပိုင်းမှာကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဒီနှစ်အထိမ်းအမှတ်ပွဲကိုလူချင်းခက်ခွာခွာနေရမယ့်စီမင်းစည်းကမ်းတွေနဲ့ကျင်းပခဲ့တာလို့လည်းသိရပါတယ်။ဒီအထိမ်းအမှတ်ပွဲသွားတက်တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကိုယ်စားလှယ်အဖွဲ့ပြန်ရောက်လာတဲ့အခါ COVID-19 ဆိုင်ရာချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလိုက်နာဆောင်ရွက်သွားမယ်လို့တက်မတော်ကပြောထားပါတယ်ရှင်။တရုတ်နိုင်ငံကသူ့ကိုယ်ပိုင်ပုံရိပ်နဲ့ကမ္ဘာကြီးကိုအသွင်ပြောင်းတိဆောက်ဖို့ကြိုးပမ်းနေတာဖြစ်ပြီးတရုတ်နိုင်ငံစီးပွားရေးအင်အားကြီးထွားလာတာနဲ့အမျှဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲသွားမယ်လို့ယုံကြည်နေတဲ့ American မူဝါဒရေးဆွဲသူတွေဟာနှုံအားရသူတွေလားဖြစ်တယ်လို့ American သမ္မတရဲ့အမျိုးသားလူမျိုးရေးအကြံပေး Robert O'Brien ကပြောလိုက်ပါတယ်။ Arizona ပြည်နယ် Phoenix မြို့မှာ American လူငန်းရှင်တွေနဲ့ဗုဒ္ဓဟူးနေ့ကတွေ့ဆုံပွဲမှာတရုတ်နိုင်ငံအပေါ်တင်းမာတဲ့ယက်တီချက်ထားဖို့အမျိုးသားလူမျိုးရေးအကြံပေး O'Brien ကအခုလိုပြောလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ပြည်သူတွေရဲ့သဘောထားအမြင်တွေအပေါ်ဩဇာလွှမ်းမိုးနိုင်ဖို့အင်းနဲ့အားနဲ့စတင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ဒါပြင် credit card ဝန်ဆောင်မှုလုပ်ငန်းတွေ၊ကျန်းမာရေးအာမခံလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေတဲ့ cyber တိုက်ခိုက်မှုတွေပြုလုပ်ပြီးတရုတ်နိုင်ငံကအမေရိကန်တွေရဲ့ပုံကူရေးအချက်အလက်တွေကိုရယူကြိုးပမ်းခဲ့တယ်လို့လည်းပြောပါတယ်။ဒါကြောင့်တရုတ် Communist Party ထောက်လှမ်းရေးနဲ့လုံခြုံရေးအဖွဲ့တွေနဲ့နှိစပ်မှုရှိတဲ့တရုတ်ကုမ္ပဏီတွေအပေါ်မှာသမ္မတ Trump အစိုးရကကန့်သက်ချက်တွေချမှတ်ခဲ့တာပါ။ဒီထဲ 5G ကိုကတစင်အမေရိကန်တွေအပေါ်ထောက်လှမ်းနိုင်တယ်လို့သမ္မတထရမ့်အစိုးရယူဆတဲ့ Huawei နည်းပညာကုမ္ပဏီလဲပါဝင်ကြောင်း O'Brien ကပြောပါတယ်ရှင်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအရင်ကဆွေးနွေးပွဲတွေမှာကတိပြုထားတဲ့အတိုင်းလှုပ်ဆောင်ဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။2018ခုနှစ်တုန်းကတောင်မြောက်နှစ်နိုင်ငံတင်းမာမှုတွေရှော့ချနိုင်ရင်ချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ပါအစဉ်စဉ်လှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေကိုရပ်ဆိုင်းကြောင်းမြောက်ကိုရီးယားကရုတ်တရက်ကြေညာခဲ့ပြီးနောက်တနေ့မှာပဲမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးကတိပေးထားတဲ့အတိုင်းလှုပ်ဆောင်ဖို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးချွန်ဒူးနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါရိုပူးတွဲကြေ ညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါကိုရီးယားစစ်ပွဲစတင်ခဲ့တာနှစ်80ပြည့်ခဲ့ပြီဖြစ်ကြောင်းကိုရီးယားကျွန်းဆွယ်အတွင်းခက်ခဲရယူထားတဲ့ငြိမ်းချမ်းရေးကိုဆက်လက်ထိန်းသိမ်းကာကွယ်သွားဖို့အပြည့်အဝတာဝန်ရှိကြောင်းနဲ့မြောက်ကိုရီးယားနျူကလ িয়ার နဲ့လည်းဖြတ်သိမ်းရင်တန်တမန်နည်းအရဆက်လက်တွန်းအားပေးဆောင်ရွက်သွားမှာဖြစ်ကြောင်းဖူးတွဲကြေညာချက်မှာဖော်ပြထားပါတယ်ကိုရီးယားစစ်ပွဲနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုတော့ဒီကနေ့ကိုရီးယားနှစ်နိုင်ငံစလုံးမှာတရားစီကျင်းပခဲ့ကြပါတယ်ရှင်တို့ရရှင်များရှင်ကြာတာပြီနေညာပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်မြမစီဝါရေးဟာ 2018-2019 ဘဏ္ဍာနှစ်မှာ GDP ဖွံ့ဖြိုးမှု 6.4% ရာခိုင်နှုန်းရှိရာကနေအခုလာမယ့် 2019-2020 ဘဏ္ဍာနှစ်မှာ COVID ကပ်ရောဂါကြောင့် 3.5% ရာခိုင်နှုန်းဖြစ်သွားလိမ့်မယ်လို့ကမ္ဘာ့ဘဏ်ကဒီကနေ့ဇွန်လ25ရက်မှာခန့်မှန်းသတိပေးလိုက်ပါတယ်ဒါပေမဲ့လည်းအစိုးရရဲ့စီးပွားရေးပြန်လည်ကုစားရေးအစီအစဉ်တွေနဲ့ကပ်ရောဂါဖြစ်ပွားရေးနှုန်းသိပ်မများတာဒါရီနဲ့ချိန်ကြည့်မှဆိုရင်စူးစူးရွရွထိခိုက်မှာမဟုတ်ဘူးလို့စီးပွားရေးပညာရှင်တချို့ကယူဆပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာကအခုနှစ်ဘဏ္ဍာနှစ်မှာအစာကောင်းခဲ့ပေမဲ့ကိုဗစ်ကပ်ရောဂါဖြစ်ခဲ့လို့ပြည်တွင်းပြည်ပကုတန်ရောင်းဝယ်ရေးနှစ်ဖက်လုံးမှာထိခိုက်ခဲ့ပါတယ်။စာပြောရေးသတင်းအချက်အလက်နဲ့စက်သွယ်ရေးကဏ္ဍတွေမှာခန္ဓာရင်ရှိနေပေမဲ့ထုတ်လုပ်မှုနဲ့ဝန်ဆောင်မှုဘက်မှာတော့တကဘာလုံးဤသူမြန်မာလဲထိခိုက်နေလို့ဒီနှစ်မှာဖွံ့ဖြိုးမှုနှုန်း 3.5% ရာခိုင်နှုန်းပဲရှိလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းတာပါအစိုးရယုံနေပုံမှန်မလဲပတ်သေးရကြောင်းကမ္ဘာ့ဘဏ်အခြေခံပြီးတွက်ချက်တဲ့အချက်အလက်မြန်မာအစိုးရတွက်ချက်ထားတဲ့ကိန်းဂဏန်နှစ်ခုလုံးကိုအတိအကျယူလို့မရသေးပဲကိုဗစ်ကပ်ရောဂါကြောင့်တတိယနဲ့သရုတ်ထ3-5%မှာမြမစီးပွားရေးကျသွားနိုင်တယ်လို့ဘတ်ဂျက်လေးလာသူစီးပွားရေးပညာရှင်ဦးစော်ဖေဝင်းကပြောပါတယ
်။ဒေသကုန်သွယ်ရေးတွေကလည်းပဲအကုန်လုံးလိုလိုချဖြစ်နေတယ်။တရဝင်းပုံမှန်ကုန်သွယ်ရေးကလည်းပဲတိတ်ပြီးတော့တိုးတက်မှုမရှိဘူး။ဘာလို့ဟိုအကုန်လုံးခြုံလိုက်ရင်တော့ first quarter second quarter ကခဏလေးအဲ့ဒါတွေနဲ့တွက်ထားတဲ့ဥစ္စာကတော့အတင်းကျင်တိုးတက်မှုရှိတယ်ပေါ့နော်။သို့တော်လည်းပဲ third quarter နဲ့ fourth quarter မှာတော့ကတိုးတက်မှုကပိတ်ပြီးတော့ဖြစ်နိုင်မယ်လို့ယူဆနိုင်ပါဘူး။ကြာတောင်ကြာဆင်းသွားနိုင်တယ်လို့ယူဆတာပေါ့နော်။
စီးပွားရေးပြန်လည်ကုစားရေးနေရာမှာသက်ဆိုင်ရာဌာနတွေကဗန်နာရေးငွေကိုမှန်မှန်ကန်ကန်နဲ့မြန်မြန်ဆန်ဆန်အသုံးချတတ်မယ်ဆိုရင်ကမ္ဘာ့ဘဏ်ခန့်မှန်းထားသလောက်ကျဆင်းသွားနိုင်လိမ့်မယ်လို့မထင်ကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျွန်တော်တို့နိုင်ငံရဲ့လက်ရှိရှိတဲ့ financial state ပေါ့နော်ဒီဘယ်လောက်ရှိတယ်လဲပေါ့နော်တတိယအခုနိုင်ငံကချေးတာတွေပါတယ်အခုညီပေးတာတွေပါတယ်တော့ဘောဘာနေတော့ဒါသူကအရန်ကြီးကြီးတွေပါတယ်နော်နောက်တစ်ခုကနော်အစိုးရနေတော့သူတရားပြည်ရန်ငါးရပြည်ရန်အခုဒါထုတ်ပြောတာလုပ်ငန်းတွေကိုဟိုဒါတစ်နှစ်အခုတစ်နှစ်ကနေဆက်ပြီးတော့မှတပန်းထုတ်ပေးမယ်ဆိုတော့ဟိုအရာရိတ်တဲ့ခဏကလည်းဆက်ပြီးနေရတယ်ပေါ့နော်ဆိုတော့ဒါတွေကိုပေါင်းချုပ်လိုက်ရင်ကျွန်တော်ထင်တာတော့ตัวเนี้ยตัวนั้นก็ล่ะถ้าเราเปลี่ยนหมดก็ยากไปตัวก็เลยเจอ190ชื่อเลยตัวก็บอกเลยตัวเราเจอเช่น
မြမအစိုးရကကဏ္ဍတချို့မှာယင်းနှိမ့်နှံ့မှုကြီးတိုးချက်နေရဖြစ်လို့လာမယ့်ကမ္ဘာစီးပွားရေးလဲလှင်းလင်းမြန်းမြန်းကောင်းလာမယ်ဆိုရင်လာမယ့်ဘဏ္ဍာနှစ်မှာမြမစီးပွားရေးတိုးတက်မှုနှုန်းက 9.2% ရာခိုင်နှုန်းပြန်ရောက်လာနိုင်တယ်လို့ပုံမှန်အခြေအနေပေါ်မှာကမ္ဘာဘဏ်ကတွက်ဆထားတာပါမြန်မာအစိုးရကတော့ CERB လို့ခေါ်တဲ့စီးပွားရေးတက်ရောက်မှုများပြန်လည်ကုစားရေးအစီအစဉ်ကိုအချိန်မီဆောင်ရွက်ခဲ့ပါတယ်။ဒါရဲ့ရည်ရွယ်ချက်ကတော့တိုင်းပြည်စီးပွားရေးတည်ငြိမ်မှုစီးပွားရေးလုပ်ငန်းတွေကိုပံ့ပိုးဖို့ချို့တက်သူတွေကိုကာဝယ်ပေးဖို့ပြီးတော့ဖြစ်လာမယ့်အန္တရာယ်တွေကနေကြိုတင်ကာဝယ်နိုင်ဖို့ဖြစ်ပါတယ်။အခုအချက်တွေကကျန်းမာရေးနဲ့စီးပွားရေးကဏ္ဍနှစ်ခုမှာညှိနှိုင်းဆောင်ရွက်မှုတွေအရေးတကြီးလိုအပ်တယ်ဆိုတာမိမောင်းထုတ်ပြခဲ့တယ်လို့ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခြေခံအဆောက်အအုံမှာရင်းနှီးရာဝန်ဆောင်မှုကဏ္ဍတိုးချဲ့ရာပို့ကုန်တိုးလာတာတူးချင်းဝယ်ယူစားသုံးတဲ့နှုံပြန်တက်လာတာဒီအချက်တွေနဲ့ကမ္ဘာစီးပွားရေးပုံမှန်အခြေအနေပေါ်မူတည်ပြီးမြန်မာစီးပွားရေးဟာလာမယ့်2020-2021ဘဏ္ဍာနှစ်မှာစီးပွားရေးတိုးတက်မှုနှုန်း 9.2% ရာခိုင်နှုန်းပြန်ရောက်လာမယ်လို့ကမ္ဘာဘဏ်ကခန့်မှန်းတာပါဒါပေမဲ့စိန်ခေါ်မှုကြီးကြီးမားမားရှိနေရကတော့ကမ္ဘာစီးပွားရေးအခြေအနေနဲ့ခံမရခက်တဲ့ COVID ကပ်ရောဂါအခြေအနေလို့ကမ္ဘာဘဏ်ကထောက်ပြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့တာပါ
ရခိုင်ပြည်နယ်ရသိတောင်မြို့နယ်နေမြေခံတရင်ကတပ်မိသားစုဝင်3ဦးကိုအေအေတပ်ဖွဲ့ဝင်တွေဖမ်းဆီးသွားပြီးရသိတောင်မြို့နယ်ဒေသခံတွေလုံခြုံရေးစိုးရိမ်နေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရသိတောင်မြို့နယ်နေမြေခံတရင်ကတပ်မိသားစုဝင်3ဦးကိုအေအေရခိုင်လက်နက်ကန်ဖွဲ့ကဖမ်းဆီးသွားကြောင်းသမရပြောခွင့်ရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်ဒီ
လိုမျိုးဖမ်းဆီးထားရတဲ့ဖမ်းဆီးသွားကြတဲ့သူတို့ဒီသမရပြောင်းနေလိုက်လမ်းတွေကိုတောင်းကြတယ် ဒီနေ့ထိကလိုက်ဆောင်သွားတယ်ဖတ်တိုင်းနံပါတ်မှာပြောတော့ဒီပေးတော်မှာရှိတဲ့တိုင်းပင်ကဒီနေ့တော့အမျိုးဖန်ပြီးတော့ဒီကတ္တလည်းလိုက်ရမယ်ဒီကတ္တကြောင့်လာမယ်လမ်းမှာသူကမိုင်းထောင်ထားတဲ့မိုင်းတော်မှာဆက်တတ်တဲ့ဖြစ်
အဖန်ခံရသူ၃ဦးကိုတမတော်ကလိုက်လံရှာဖွေရင်ယသိတောင်မြို့နီးမှာအေဘက်ကမိုင်းဆွဲတိုက်ခိုက်တာခံခဲ့ရတယ်လို့လဲဘုံမချုပ်စွန်မင်းတို့ကပြောပါတယ်အဖန်ခံရသူ၃ဦးဟာမနေ့ကယသိတောင်မြို့နယ်ကျင်းသာရွာဘက်ကိုသွားရောက်ရမှာအေဖွဲ့နဲ့အမခံတွေကနေမွန်လွယ်ပိုင်းမှာဖမ်းဆီးခေါ်ဆောင်သွားကြောင်းဒီကနေ့မှာတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်တမီတာစုဝင်၃ဦးကိုဖမ်းဆီးစားကြောင်းအေဘက်ကတည်ပြုခဲ့ပြီးဖမ်းဆီးရတဲ့အချိန်တွေကိုတော့အေပြောခွေရခိုင်ဒုက္ခကအခုလိုပြောပါတယ်
ဒီတိကောင်ဘက်မှာမြန်မာစစ်တပ်ရဲ့ဒီတပ်မိသားစုဝင်၃ယောက်ကိုကျွန်တော်တို့ထိန်းသိမ်းဆေးဆေးနေတာရှိတယ်ဗျခုကတော့ဆေးဆေးနေတယ်ပေါ့နော်ကျွန်တော်တို့ဒီမကြခင်တော့ဟိုပြည်ပြည်စုံစုံထုတ်ပြန်ပေးတော့ဖို့လို့ရှိတယ်မြန်မာစစ်တပ်ဟာသူတို့ဒီတပ်ထေးမှာတာဝန်ထမ်းဆောင်နေတဲ့ရခိုင်လူမျိုးတွေနဲ့သူတို့ရဲ့မိသားစုတွေကိုအုံချပြီးတော့မှတတင်းစုံစမ်းတာတွေနောက်ဒီကင်းထောက်လုပ်ငန်းတွေပေါ့နော်အထူးသဖြင့်ဒီစစ်ထောက်လိုင်းရဲ့လုပ်ငန်းတွေကိုဒီသူတို့လုပ်နေတာတွေရှိတယ်ဗျနောက်ပြီးလို့ရှိရင်ဒီမွတ်စလင်တွေနဲ့ရခိုင်တွေကြားမှာဒီပြဿနာတွေဖြစ်အောင်ဖန်တီးဖို့ကြိုးစားနေတာတွေလည်းရှိတယ
်ရသေးတောင်မြို့မှာခမာရ936 930 938တိုက်ရင်3ခုရှိပြီးအခုဖန်ခံရတဲ့သူတွေဟာပေတာရင်ကဆိုတာရှင်းရှင်းလင်းလင်းထုတ်ပေါ်တာမရှိပါဘူး။ကျင်းတရွာဟာရသေးတောင်မြို့နဲ့ခွန်တမိုင်လောက်ဝေးပြီးတမီသားစုဝင်တို့အဲ့ဒီရွာကိုသွားတဲ့ပေါ်မေခွန်ထုတ်เสียဖြစ်နေတယ်လို့ရသေးတောင်မြို့ခံသူကဆိုပါတယ်။ကျင်
းတရွာဆိုရင်ရသေးတောင်လည်းတော့ဝေးတယ်ခွန်တမိုင်လောက်ဝေးတယ်။ဘာမလို့ဒီကနေ့တော့အဲ့ဒီရွာကိုဘာလို့ပို့သွား။ကျင်းတရွာမိသားစုတွေကဒီမြို့ပေါ်ကိုဈေးလာဝေးတာတော့လုံခြုံရေးဒီဖောင်းလက်လက်ကြီးအပြည့်အဲ့လိုဂျန်ပြီးတော့ဝင်လာဗျ။အဲ့ဒီကျင်းတရွာတော့တော့ဆိုတော့သူတို့ဘာဘယ်လိုမျိုးတင်လာလဲဆိုတော့
ဖန်စီခံရသူတွေရဲ့တရင်ကိုစုံစမ်းလို့မရသေးသလိုတိရခန့်ချိန်တိုင်းရွာသားတွေနဲ့အနီးဝန်းကျင်ကရွာသားတွေနေရာကနေတိမ်းရှောင်နေကြရတယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ်
ဒီတော့ဝန်လို့မရသေးဘူးအဲ့ဒီရော်မာလေးရှိတယ်ကွစိတ်ကြောက်နေဒါပေမဲ့အဲ့ဒီတရော်လုံးဝထွက်ပြေးတော့ဖွဲ့စည်းရေးရော်ကိုဖုံးဆဲဖို့တော်တော်ဖြစ်တာသူကပြီးနေတာကအကုန်လုံးဆေးရော်လောက်ရှိတယ
်လက်ရှိမှာနေမြေခံလုံခြုံရေးတပ်ဖွဲ့ဝင်တွေဟာဖန်စီခုတ်ဆောင်ခံရတဲ့တပ်မိသားစုဝင်၃ဦးကိုရှာဖွေနေစေလို့တပ်မတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်စစ်ရေးတင်းမာနေစေအချိန်နေမှာမြန်မာစစ်တပ်ဘက်ကရောရခိုင်လက်နက်ကန်အေအေဖွဲ့ကပါတင်ကံမကင်းဖြစ်သူတွေကိုအပြန်အလှန်ဖမ်းဆီးနေကြပါတယ်လက်ရှိရေတိတ်တောင်မြို့နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးမြို့ခံတွေပါဝင်ကြေးဝါးသားများပြားစစ်ဘေးသိမ်းရှောင်နေရပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ရခိုင်မြောက်ပိုင်းကရတိတော်မြို့နယ်မှာနေရက်ဆက်တိုက်ပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတောင်းချီထွက်ပြေးနေကြသလိုအရသာထိခိုက်မှုတွေရှိနေတဲ့ကြောင်းပြောရှင်းပါတယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းကရတိတော်မြို့နယ်နေမှာမနေ့ကညနေပိုင်းကတပ်မတော်စစ်ကြောင်းတစ်ခုမိုင်းဆွေးတိုက်ခိုက်ခံရပြီးပစ်ခတ်မှုဖြစ်ပေါ်ခဲ့တာကြောင့်ရတိတော်မြို့ပေါ်ကစစ်ဆောင်တူဒဏ်ရာရရှိခဲ့တယ်လို့ရတိတော်မြို့ပေါ်စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကပြောပါတယ်
ဟုတ်ကဲ့ဗျာမနေ့ကလေကျွန်တော်တို့၄နိုင်25လောက်မှာမြို့ပေါ်တရင်ကဟိုဟာဒီရတိတော်မြို့ကိုကြားရောင်းဘက်ကိုစစ်ကြောင်းထွက်တယ်အဲဒီကြားရောင်းတဌာနမရောက်ဘူးမြို့အဝင်ဆိုင်ဘုတ်ဆိုင်ဘုတ်နားမှာသူတို့ဖြစ်ဖြစ်မှုဖြစ်ကြတယ်နဖက်တိမှုဖြစ်ပြီးတော့အဲလေးဘက်လေးတန်းအကုန်လုံးလက်နက်ကြီးလက်နက်ငယ်တွေနဲ့ဇာန်တန်းတို့ဖြစ်တဲ့အထဲမှာသူတို့ရေတိတော်မြို့ပေါ်မှာရှိတဲ့ဒီချွေးပါရမီစစ်ဘေးဆောင်ဘုံတို့ကြီးကျောင်းမှာသူတို့စစ်ဘေးဆောင်တို့ဦးတည်ဥမောင်းအင်းညွန့်အသက်54နှစ်သူ့ကိုရှိရဗျ
ဒီကနေ့နေ့လေးပိုင်းမှာလေပြစ်ခတ်မှုတွေရှိနေပြီးရေတိတော်မြို့ပေါ်ရက်ွက်တွေကိုလက်နက်ကြီးကြီးထိမှန်တာတွေရှိတယ်လို့သူကဆက်ပြောပါတယ်
ဒီနေ့အချိန်ကဟိုဟာကျွန်တော်တို့ဒီတနအီ30လောက်မှာအမအမအဲ့ကြားချောင်းကြီးနားမှာမိုက်ပွဲလို့ကျွန်တော်တို့ပြောတော့ကြားရှားပြီးတော့အဲ့ဝုန်းနဲ့အတန်ကြားပြီးတော့ဒီမြို့ပေါ်တရင်ကနေပြီးတော့ဒီကျွန်တော်မြို့ပေါ်ကိုလက်နေကြီးလက်နေကြီးနဲ့ဟိုဟာလေးဘက်လေးနိုင်ငံကိုဖြစ်တဲ့အခါကဒီမြို့ပေါ်ကိုလည်းသိရတာဒီအခါနေစာသင်ကျောင်းကိုလည်းသိတယ်လို့ပြောတယ်နောက်ပြီးတော့မြို့ပေါ်မှာရှိတဲ့တခြားအင်းနေရတဲ့ရေလိုပြောတဲ့ကြားပါကြ။
ရတိတောင်ဖက်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။မမေးမြန်မာပဲရေရောက်ပြီးဆေးကြမှာဆေးကြမီတာ1000လောက်ပါပါပဲ။အဲဒီဆေးကြကိုဒီ9000ဘန်ဆွဲတက်ခဲ့တာလေ။အခက်ကြမ်းလို့ဖြစ်ပြီးဆိုတော့အားရရှိသွားတာရှိတယ်။တိုက်ပွဲပြင်းထန်ခြင်းကလည်းမရှိပါဘူးဗျ။အဲမှာကျွန်တော်တို့က9000ဘန်ဆွဲတက်ခဲ့တာလား။တက်ခဲ့ကြလားလို့ပြန်ပြစ်တာမှာပေါ့။ပြန်ပြစ်တာရှိတယ်။ကျွန်တော်တို့ကဆေးကြတာရရှိတဲ့ဖြစ်ပြီးဆိုပြီးပါ
မနေ့ကရတိတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။မနေ့ကရတိတောင်မြို့ရဲ့အပြင်ဘက်မှာဒီမနေ့အနေငယ်ကြာတိုက်ပွဲဖြစ်တာရှိတယ်။ဆိုတော့ဒီမြန်မာစစ်တပ်ဘက်က9ဦးထက်မနေ့ကြာဆုံးပြီးတော့ဒဏ်ရာရခဲ့သူတွေလည်းရှိတယ်။ဆိုတော့အဲ့လိုမြန်မာစစ်တပ်ဘက်ကထိတဲ့ကြာဆုံးမှုတွေများတဲ့အတွက်ကြောင့်မို့လို့ Nya masa dah, lengan ji lengan ni, lengan ni biro di jenol rakan kita ni ni le, ujar dia jaga dia pegu, uji di lumiu ye ya, mungkia dia koma, cekam biro ma, dah jadi cici ni pihak tekeh kira si, elu tekeh kira macam mulu, di ketinggalan, ada amuza tu dah jaga la si dia lalu dia.
Lesima, Taiwan Jang Yatidong Munin, Nidwaga Deda can a Tongshi to be in the Yadidong Munin, Nuda Ludo Gozile, who came on Laga Piovare?
Mene Yanega, Eddie, Mike Wade, Dickamun, Chipwari, Napaima, Eddie, Yadidong Muboga, Yakuka, Mutu, and Dilari. Now, Yadidong Mui, the Paka, Chokuwa, Hide, Bianca, you are, Tay, Bianca, you are, how?
ဒီနေ့မနေ့ပြေတာကကျင်းသာကြီးရွာဖွင့်ရွေရွာဟောက်ဖွင့်ရွေရွာပြီးပါတလေကြီးရွာနောက်ပုံနှိုးမျိုးနေကကြောက်တန်ပြီးကြီးရွာအဲ့ဒီရွာတွေကထပ်ပြေးတယ်အခုတော့လူတပေါက်ကြော်လို့ရှိတယ်ရတဲ့တော်မျိုးနေကြောက်တန်ကြီးရွာနေနေတဝိုင်းမှာရခိုင်လက်နက်ကန်အဖွဲ့ပကလှောက်ရှားမှုတွေရှိနေတာကြောင့်အဲ့ဒီကြီးရွာတွေကိုနေနေရှင်းလင်းလှောက်ဆောင်သွားမှာဖြစ်တာကြောင့်ဒေသခံတွေအနေနဲ့ကြီးရွာတွ
American တန်ရဲ့ radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မြန်မာနိုင်ငံမှာမကြာခင်ကျင်းပမဲ့2020ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေအနေနဲ့ COVID-19 ကပ်ရောဂါအခြေအနေကြောင့်မဲဆွဲစီယုံရေးအကြက်တဲဖြည့်ရှင်ဖို့နီလန်းတစ်တွေနဲ့ကြော်လွားဖို့စီစဉ်လာကြတာတွေကိုကျမမိခါကစူးစီးတင်ပြပေးသွားပါမယ်။ကမ္ဘာကပ်ရောဂါ COVID-19 အကြက်တဲအခြေအနေကြုံနေရပေမဲ့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေရှိနေတာကြောင့်လာမယ့်ရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်လို့ကော်မရှင်ကကြေညာထားပြီးရက်အတိကျမတိရသေးပါဘူး။ COVID-19 ရောဂါထိန်းချုပ်ကန့်သတ်မှုတွေရှိနေလို့မဲဆွဲစီယုံတဲ့ကာလအဆင်မပြေမှာကိုနိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုတွေရှိနေခဲ့ကြပါတယ်။တကယ်လို့ COVID-19 ကြောင့်ကန့်သတ်မှုတွေဆက်ရှိလာမယ်ဆိုရင်ကန့်သတ်မှုရှိနိုင်တဲ့မဲဆွဲစည်းရုံးရေးပိုင်းအတွက်စဉ်းစားထားချက်အပေါ်ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းလိပ်ကအခုလိုပြောပြလာခဲ့ပါတယ်
။ New normal style နဲ့တွားမယ်ဆိုတဲ့နေရာမှာတယ်လီဖုန်းဆက်သွယ်ပြီးတော့မှအကြောင်းကြားရုံတက်တက်ပေါ့နော်။နောက် Zoom ဒီနေ့ကိုရေးပေါ့ Facebook ကနေပြီးတော့မှရှမ်းပြီးတော့မှကျွန်တော်ပြောချင်တဲ့ message လေးကိုရှမ်းပို့ရဲအဲ့ဒီအချိန်တော့ပဲကျွန်တော်တို့နိုင်ပါလိမ့်မယ်။ခါတိုင်းကျွန်တော်တို့အားပေးနေကြမြန်ဆန်ဆန်ရှိရတဲ့ဝက်လောက်တော့ရပါမလားဆိုပြီးတော့ဆွေးနွေးကြတော့ရှိတယ်။ဒီနေ့အခြေခံပါတီဖြစ်တယ်။ online ဆိုတာလည်းနေရာတကာပေါက်ရောက်တာမဟုတ်ဘူး။နောက်ပြီးတော့မှသုံးနိုင်တဲ့အင်အားလည်းနေတယ်။အဲ့တော့လူငယ်ကိုပဲပြန့်မှန်ထားပြီးတော့မှဒါစီးရင်ဆက်ဆောင်ရမှာဖြစ်တဲ့ကြောင့်မို့လို့တိတ်ပြီးတော့မထိရောက်နိုင်ပါဘူး။တခြားနီလန်းတော့လည်းညောလို့ဆိုရှာလို့မပြေသေးတဲ့ကြောင့်မို့လို့ဒီခုခွင့်ရကိုတုံးဖို့လောက်ပဲကျွန်တော်အဲ့ဒါပဲလုပ်နေရတာပ
ါဒီအပိုင်းနဲ့ပတ်သက်လို့စဉ်းစားထားချက်တာဖြစ်ပြီးတရားဝင်ကော်မရှင်ဘက်နဲ့ညှိနှိုင်းပြီးမှသာနောက်ထပ်နီလန်းတွေကိုပါတီတွင်ထပ်မံတိုင်ပင်ရမယ်လို့ဆိုင်းလိပ်ကပြောပါတယ်ဒီ2020ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပြည်သူ့ရှေ့ဆောင်ပါတီကလည်းမဲဆွယ်စည်းရုံးရေးကန့်သတ်မှုတွေရှိလာရင်သူတို့အနေနဲ့ဆိုရှယ်မီဒီယာကိုအားကိုးဖို့စဉ်းစားထားတာရှိရဲ့လို့အဲ့ဒီပါတီဒုဥက္ကဋ္ဌဦးမြင့်မောင်ထွန်းကပြောပြပါဗျာ။
ကျွန်တော်တို့ကအခုလည်း online နဲ့တော့လုပ်နေတာပေါ့။နောက် Zoom application နဲ့လည်းလုပ်နေတာပေါ့။ဒါပေမဲ့ဒါကြီးကဖြစ်တာလို့တော့ကျွန်တော်လုပ်နေရတာလေ။နောက်ကျွန်တော်တို့ကလူချင်းထိတွေ့တာကတော့ပို့ပြီးတော့ကျွန်တော်တို့ကစိတ်ဝင်စားတာပေါ့နော်။ကျွန်တော်တို့ Zoom နဲ့ကြတော့လေဟိုအဲ့လောက်ကြီးကျွန်တော်တို့ကစိတ်ထဲမှာအာရုံကမရဘူးကြ။ဟိုကျွန်တော်တို့ကရင်ဆိုင်ပြီးတော့စကားပြောရတာမျိုးမဟုတ်တဲ့အတွက်expression လဲနည်းတယ်ပေါ့ဗျာဒါလည်းကျွန်တော်တို့ကမတက်တာလို့လုပ်နေရတာပေါ့နော်အဲ့တော့ကျွန်တော်တို့ပါတီအစ်စ်တွေအတွက်တော့ temperature ကို challenging တစ်ခုပဲလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
လူပေါင်းတဲ့ Democratic Party ဥက္ကဋ္ဌဦးအောင်မိုးစောကတော့လက်ရှိရောဂါကူးစက်မှုအခြေအနေကြောင့်ပ ဘလို့ပုံစံနဲ့နိုင်ငံရေးပါတီတွေမဲဆွဲမလဲဆိုတာကလည်းခုထိရှင်းလင်းစွာမသိရသေးသလိုဆိုရှယ်မီဒီယာအားနည်းတဲ့ဒီနိုင်ငံအတွက်ကဒီနည်းလမ်းကိုကျင့်နိုင်ဖို့ကလည်းအခက်အခဲများစွာရှိနေတယ်လို့သူကထောက်ပြသွားပါတယ်
online media ကိုအသုံးပြုပြီးတော့လဲဆန္ဒရှင်ပြည်သူလူထုနဲ့ဆက်ဆက်တဲ့ကိစ္စတွေကကျွန်တော်တို့တိုင်းပြည်အနေနဲ့တော့အနေအခြေအနေနဲ့ဆိုလက်တွေ့မကျနိုင်ဘူးလို့ကျွန်တော်တို့ယူဆပါတယ်ဘာကျွန်တော်တို့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုအနေထားကျွန်တော်တို့တိုင်းပြည်မှာရှိတဲ့ပြည်သူပဲဆန္ဒရှင်ပြည်သူအများစုကြီးရဲ့သူပြင် online ပေါ်မှာအသုံးပြုနိုင်မှုအနေထားပေါ့နော်အဲ့ဒီအခြေအနေတွေကလက်တွေ့နဲ့တော့နည်းနည်းကင်းကွာနေရလို့ကျွန်တော်ပြောချင်ပါတယ်ကဲမဲဆန္ဒရှင်လူပြည်သူတွေကလူကိုယ်တိုင်တိုက်ရိုက်တွေ့တာလူကိုယ်တိုင်သွားစကားပြောတာကဟိုကျွန်တော်အခြေအနေနဲ့အကိုက်ကြီးဆုံးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆရတယ်ဗ
ျဒီလိုအွန်လိုင်းလူမှုကွန်ရက်တွေကိုအားကိုးမယ်ဆိုရင်ပြည်내အခြေပြုပါတီတွေပါတီအငယ်တွေနဲ့ပါတီသစ်တွေအတွက်ကနီးပညာပိုင်းအခက်အခဲတွေရှိတဲ့အပြင်မဖွံ့ဖြိုးတဲ့နေရာဒေသတွေကပြည်သူတွေကိုဘလို့ပါဝင်နိုင်အောင်လှုပ်ဆောင်မလဲဆိုတာကလည်းကြီးမားတဲ့မေးခွန်းတစ်ခုဖြစ်နေတယ်လို့ပါတီတွေဘက်ကထောက်ပြကြကြပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကိုတော့ရှေ့လာတဲ့ကြေညာဖို့ရှိတယ်လို့ကော်မရှင်ကတော့ဆိုထားပါတယ်။ရွေးကောက်ပွဲကိုကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့လည်းကော်မရှင်ဘက်ကပြောဆိုထားပြီးတည်ဆဲမှတ်ပုံတင်ထားတဲ့ပါတီအရေးအတွက်က68ခုရှိပြီးဒီထဲကပါတီ90လီပါလာမဲ့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ပဲလို့ခန့်မှန်းထားကြပါရဲ့ရှင်။ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ဘာသာခြားလူမျိုးဦးကြမှာဖြစ်ခဲ့တဲ့အောင်လံမျိုးကလူသက်မှုအပေါ်အကြောင်းပြပြီးဘာသာရေးလူမျိုးရဲ့အထူးကယုံမဖြစ်စေဖို့နဲ့တရားဥပဒေစိုးမိုးမှုရှိအောင်သာဆောင်ရွက်တင်တယ်လို့ဘာသာရေးညီညာရေးနဲ့လူအခွင့်အရေးလှုပ်ရှားသူတွေကပြောထားပါတယ်။ဒီအကြောင်းကိုကျမစုစုကတင်ဆက်ပေးပါမယ်ရှင်။ပြီးခဲ့တဲ့ဇွန်လ18ရက်နေ့ကမကွေးတိုင်းအောင်လံမြို့မှာရှိတဲ့စခန်းကြီးရွာအတွင်းလူများရှိမှာအစ္စလမ်ဘာသာဝင်တဦးကိုဓာတ်နဲ့ထိုးသတ်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုဓာတ်နဲ့ထိုးခဲ့သူဟာအောင်မြေကုန်းရွာဘုန်းကြီးကျောင်းကဥနန္ဒဝန်သားဖြစ်ပြီးတော့ဘာသာရေးခွဲခြားတဲ့အတုံးနှုံးတွေနဲ့ဆဲဆူခဲ့ပြီးဓာတ်နဲ့သုံးချက်ထိုးသတ်ခဲ့တာလို့တည်ဆုံးသူရဲ့မိသားစုဝင်တွေကပြောပါတယ်။အခုဖြစ်စဉ်နဲ့ပတ်သက်ပြီးရဲထုတ်ပြန်ချက်ထဲမှာတည်ဆုံးသူဟာအသက်19နှစ်အရွယ်စိတ်အယောင်ဝယ်ပြုလုပ်သူအစ္စလမ်ဘာသာဝင်ဖြစ်တယ်လို့ဖော်ပြထားပေမဲ့အသက်အရွယ်အမှန်က16နှစ်သားရှိသေးတယ်လို့မိသားစုဝင်တွေစီဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
။16နှစ်ဆိုတာတော့မှန်တယ်ခမ။ဟောဘုန်းကြီးကဆက်ကျွန်ဟာစိတ်မနှံ့တာနှံ့တာတော့ဥပဒေအရဆုံးဖြတ်သွားပါပြီ။အဲ့ဒါ။အဲ့ဒါကျွန်တော်တို့ကဘာမှပြောပိုင်မှုမရှိဘူးလေ။သူတို့ဒီတခါပြောတဲ့စကားတွေပေါ်လာရတာနော်။ကျွန်တော်တို့ကလည်းတော့ဘာမှဒါတွေကမသိနိုင်ဘူးဖြစ်ပြီ။အဲဘာမှတော့လို့စေသူတွေထူးထူးတော့မရှိသေးဘူးဒီတရားခံတော့တရားထောင်ကိုကြောင်းရှိထားတယ်ပေါ့နော်ပြောတယ်အဲ့လောက်ပဲအကျဉ်းချင်းမသိရဘူ
းအခုဖြစ်ခဲ့တဲ့ကိစ္စပေါ့ဘာသာရေးလူမျိုးရေးကိုဆွဲမထည့်ပဲရာဇဝတ်မှုတစ်ခုအနေနဲ့သာတရားဥပဒေစိုးမိုးမှုရရှိအောင်လုပ်တင်တယ်လို့ငင်းငန်းမြတ်တာဘာသာပေါင်းစုံငင်းငန်းရေးအဖွဲ့ဝင်ဦးအေးလွင်ကပြောပါတယ
်ဒါကတော့ရာဇဝတ်မှုတစ်ခုပါပဲရာဇဝတ်မှုတစ်ခုကရာဇဝတ်မှုလို့ပဲဖြစ်တင်တာပေါ့နော်သို့တော်လည်းပဲပတ်သက်တဲ့ပုဂ္ဂိုလ်ကဖွဲ့စည်းတစ်ခုဘာသာရေးတစ်ခုနဲ့နွယ်တဲ့သဘောလည်းရှိတာပေါ့နော်အဲ့တော့ဒီဟာပေါ်မှာလူမျိုးရေးဘာသာရေးဟိုအမျက်ထုတ်ချင်တဲ့လူတွေရဲ့အမျက်မရအောင်နှစ်ဖက်စလုံးကထိန်းသိမ်းသိမ်းနဲ့ညံအမျိုးမြင်ကြီးမားစွာနဲ့ဆောင်ရွက်ရမယ်ရာဇဝတ်အကြောင်းအတိုင်းပဲသွားပါလိမ့်မယ်ဘာသာရေးလူမျိုးရေးအထူးကယုံနေဖန်တီးကျင်တဲ့လူတွေရဲ့အကြိုက်အကွက်တည်းလည်းမဝင်ဖို့ကိုအားလုံးထိန်းသိမ်းသိမ်းလုပ်ရပါလိမ့်မယ
်လူမျိုးဘာသာမေးပြီးမှဓာတ်နဲ့ထိုးသက်လိုက်တဲ့ဖြစ်စဉ်ဟာမုံတီးမှုကိုအခြေခံတဲ့လူသက်မှုဖြစ်ပြီးအမုံတရားကနေအမုံရာဇဝတ်မှုအထိဖြစ်သွားတာဟာကောင်းတဲ့အလားအလာမဟုတ်ဘူးလို့လူအခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းက FOA ကိုပြောပါတယ
်ဒီအဖို့တော်မှုလာနဲ့ပြောကြားချက်ကိုကြည့်မယ်ဆိုရင်တော့ဒါ hate crime ကတော့တေးကြတယ်ဗျာအခုကျွန်တော်တွေ့ရတာဒီမကျူးလူငယ်မှာဒါနဲ့ပတ်သက်ပြီးတော့ဘာသာရေးကိစ္စတွေဖြစ်မယ်ဆိုတဲ့ဟာမျိုးပြီးလို့ရှိရင်ဒါနဲ့ပတ်သက်ပြီးတော့သူတို့ကိုချိန်ချောက်ပြီးတော့ရည်ရွယ်ပြောဆိုပြီးမှနောက်ဆုံးဝင်ပြီးတော့ဒါနဲ့ထိုးပြီးတော့အချက်ပေါင်းများစွာလုပ်ဆောင်နေတယ်ပြောမယ်ဆိုရင်တော့မုန်းတီးမှုကိုအခြေခံတဲ့အရာမျိုးဖြစ်ပါတယ်ဒါပေမဲ့ရည်ရွယ်ချက်ကတော့ခုနကျွန်တော်တို့အရင်တော့ဖြစ်တယ်လို့ဘာသာရေးပြိပကဖြစ်ဖို့အတွက်ရည်ရွယ်တဲ့ဟာဟုတ်လားမဟုတ်လားတော့ကျွန်တော်ပြောလို့မရဘူး
ဘာသာရေးပေါ်အခြေခံတဲ့တင်မာမှုတွေဟာပြည်တွင်းမှာရှိနေပြီးဖြစ်သလိုမတည်ငြိမ်မှုတွေနဲ့ပြည်ပခအူတီလာဖို့ဘာသာရေးကအကောင်ဆုံးလက်နက်ဖြစ်နေတာကြောင့်သတိထားဆင်ခြင်ဖို့လိုတယ်လို့သူကဆိုပါတယ်။ဒါရီနဲ့ပတ်သက်ပြီးကျူးလွန်သူကိုဖမ်းဆီးထားပြီးဖြစ်ပေမဲ့ဘာသာရေးအခြေခံတဲ့ပြည်ပခဖြစ်မလာဖို့ကိုဘာသာရေးအတိုင်းအဝန်နဲ့လူခွင့်ရေးလှုပ်ရှားသူတွေကသတိပေးနေတာပါ။ကျမအဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။
B
ပြောင်းစုငင်းချိုင်းညီလာက27ရာစုပင်လုံးသရုတ်တအစီဝေးကျင်းပရေးနဲ့ပတ်သက်ပြီး၃ရက်ကြာဆွေးနွေးခဲ့တဲ့အစိုးရနဲ့ NCA အပြည့်အစအချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။အစိုးရနဲ့ NCA အပြည့်အစအချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာဒီလ23ရက်နေ့ကနေစတင်ပြီးရန်ကုန်မြို့မှာဆွေးနွေးခဲ့ကြရမှာဒီကနေ့ဆွေးနွေးပွဲပြီးဆုံးသွားချိန်မှာတော့ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံသရုတ်တအစည်းအဝေးကိုလာမယ့်ဩဂုတ်လမှာကျင်းပဖို့အကြံပြင်းသဘောတူညီခဲ့ကြပါတယ်ဒါပေမဲ့ညီလာခံမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာပါဝင်မဲ့အချက်တချို့ကိုတော့နှစ်ဖက်ညှိနှိုင်းဖို့ကြံရှိနေတဲ့အတွက်ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းငင်းချိုင်းကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ
်ဒီနေ့ဆွေးနွေးပွဲမှာတော့ဩဂုတ်လဒုတိယပတ်လောက်မှာပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံးလုံနိုင်ဖို့ဥတည်ဆွေးနွေးတယ်။အဲဆွေးနွေးချက်ထဲမှာတော့ဒီစာချုပ်မှာပါမယ့်အစိတ်ပိုင်း၃ခုလုံးကိုလည်းအခြေခြေလက်လက်ဆွေးနွေးတယ်။ဒါပေမဲ့ဒီထဲမှာသဘောတူညီတဲ့အချက်တွေရှိတယ်လို့ဆက်ပြီးဆွေးနွေးရမယ့်အချက်တွေလည်းရှိတယ်။ဒါကြောင့်မို့လို့ဇူလိုင်လ2ရက်3ရက်4ရက်မှာဒီရောင်မှာ NRPC ရောမှာပဲကျွန်တော်တို့နောက်တစ်ကြိမ်ဆက်ပြီးတော့ဆွေးနွေးပွဲဆိုတာတော့ကျွန်တော်တို့နှစ်ဖက်ညှိနှိုင်းကြတာရှိတယ
်။ဒီနေ့ဆွေးနွေးပွဲအပြီးမှာလာမယ့်ဩဂုတ်လမှာပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံသရုတ်တအစည်းအဝေးကျင်းပရေးအတွက်အရှိန်ပိုရလာကြောင်းထည့်သွင်းပြောကြားပါတယ်။လာမယ့်ညီလာခံမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာ NCA အကောင့်ထဲပေါ်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲပေါ်မှုနဲ့အခြေခံမှုသဘောတူညီချက်စတာတွေပါဝင်တာဖြစ်ပါတယ်ဒီအချက်တွေထဲမှာအဓိကဆက်လက်ဆွေးနွေးဖို့ကြံတဲ့အချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒီဆက်ဆွေးနွေးရမယ့်အချက်တွေထဲမှာတော့ကျွန်တော်တို့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတဲ့ကိစ္စရပ်နေပြီပေါ့နော်ဒါအဲ့ဒါအခုကကျန်းဆက်နေတဲ့အရာကျွန်တော်တို့နိုင်ငံရေးဆွေးနွေးရရလာတဲ့ရလက်ပြည်ရှင်ဒီနေ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စတွေလက်ထပ်နိုင်ရင်ဆွေးနွေးရအဲ့ဒီအခြေခံမျိုးတွေတော့ပြန်ပြီးတော့ဆွေးနွေးရအဲ့တော့ဒီကျွန်တော်တို့ဒီမခတ်ချုပ်ကိစ္စရပ်တွေကတော့ဒီမူဝါဒနဲ့မှာကျွန်တော်ဆက်ပြီးထုတ်ပြရမယ့်အချက်လက်တွေပါအဲ့ဒီအချက်တွေမှာတော့ကျွန်တော်တို့ပြန်ပြီးတော့ဆက်ပြီးတော့ဆွေးနွေးကြအောင
်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးပြီးနောက်ဆုံးရလာတဲ့အချက်တွေကိုတော့ပြည်ထောင်စုငင်းချိုင်းညီလာခံမစတင်ပြီးကျင်းပမယ် JICM ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲပေါ်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ကပြည်ထောင်စုငင်းချိုင်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကိုတင်ပြပြီးအတည်ပြုချက်ရယူရမှာဖြစ်ပါတယ်ဒီကနေ့နှစ်ဖက်ဆွေးနွေးတဲ့အချက်တွေကိုဆွေးနွေးပွဲအပြီးမှာတော့ UPDJC ကပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေကိုဖိတ်ကြားပြီးပြန်လည်တင်ပြရှင်းလင်းခဲ့ကြပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရစနစ်မှာတခါမှဖျက်တော့မခံရဘူးတဲ့စစ်တပ်အသုံးစရိတ်ကိုတို့တော့ကအနေချင်းရှော့ချနိုင်တာကိုပထမဦးဆုံးတွေ့ရပါတယ်ဒါပေမဲ့စစ်တပ်ဟာအစိုးရအတွက်ဝန်ထုပ်ဝန်ပိုးကြီးလို့ဖြစ်နေကြောင်းဦးအောင်ခင်ကသုံးသပ်ထားပြီးကျွန်တော်ညဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
မြန်မာအစိုးရရဲ့ဘတ်ဂျက်အသုံးစရိတ်မှာစစ်တပ်ရဲ့အသုံးစရိတ်ဟာအများဆုံးဖြစ်ပါတယ်ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်နှစ်ခုပေါင်းတဲ့များပါတယ်တပ်ပြင်းနဲ့စင်အသတင်းထုတ်လုပ်မှုရဲ့300ရာခိုင်နှုန်းလောက်ကိုစစ်တပ်ကသုံးစွဲနေတာပါအစိုးရအသုံးစရဲ့15ရာခိုင်နှုန်းနီးပါးစစ်တပ်ကပေးရတာဟာလုံယုံလုံးစင်လူဖြစ်နေပါလေဒါပေမဲ့ဒီနေ့ကစပြီးပညာရေးနဲ့ကျန်းမာရေးစရိတ်နှစ်ခုပေါင်းဟာစစ်တပ်အသုံးစရိတ်တဲ့ပုံများနေတာတွေ့ရပါတယ်အသုံးစရိတ်အများဆုံးရတဲ့စစ်တပ်မှာကိုပိုင်စီးပွားရေးလုပ်ငန်းတွေနဲ့အများအပြားရှိပါသေးတယ်NLD အစိုးရလက်ထက်မှာစစ်တပ်အသုံးစရိတ်ကိုပထမဆုံးအချိန်ဖျက်တောက်နိုင်တာဟာဒီနှစ်ရဲ့ထူးခြားချက်တစ်ခုလို့ဖြစ်နေပါတယ်။ဖြည့်ဆွတ်ဘတ်ဂျက်အနေနဲ့ကာကွယ်ရေးဌာနကစစ်တပ်အသုံးစရိတ်ကျပ်39,000ကျော်တောင်းခံတာကိုလွှတ်တော်ကကျပ်10,000ကျော်ဖျက်တောက်လိုက်ပါတယ်။ကာကွယ်ရေးစရိတ်ကို10ရာခိုင်နှုန်းလောက်သာလျှော့ချတာဖြစ်ပေမဲ့ဒါဟာပထမဆုံးအချိန်ဖြစ်လို့
ထူးခြားသလိုဖြစ်နေပါတယ်ဘူဂျိုကြီးဟာဦးသိန်းစင်ရဲ့အစိုးရတက်တန်းအတွင်းမှာစစ်အုံစီရှော့ချတာပြင်မရှိခဲ့ပါဘူးတမရတော်အုံစီကိုဦးဆောင်စီစစ်သူကမြန်ကုန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြစ်ဖြစ်ပါတယ်အန်အေဒီရဲ့ဗဟုအလုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်ပါတယ်ဒေါက်တာဒေါ်မေဝင်းမြစ်ကကြက်တန်း
2000ဌာနစစ်တောက်ချုပ်မှာတာဝန်ရှိသူတွေနဲ့ညှိနှိုင်းတဲ့အခါမှာမူလဖြတ်တောက်ထားတဲ့ပမာဏရဲ့ထက်ဝက်လောက်ကိုသာဖြတ်တောက်နိုင်ခဲ့ကြောင်းသိရပါတယ်ကြက်တန်း စတင်းပို့ပြီးဖြစ်ပါတယ်လွတ်တော်တက်တန်းမှာစစ်တပ်ဘတ်ဂျက်ကိုစစ်ဆေးခွင့်မရှိဘူးလို့မင်္ဂလာတုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တိုင်းဝင်းကပြောဆိုကြောင်းသိရပါတယ်စရင်စစ်တဲ့အခါမှာလည်းအရက်ဖက်ကိုစစ်ခွင့်မပြုဘဲတမတော်စရင်စစ်ကပဲစစ်တယ်လို့ဆိုပါတယ်စစ်ဆေးတာကိုလည်းလွတ်တော်ရဲ့ပြီးသားစံကားဦးကော်မတီကသာကြီးစုခွင့်ရှိပါတယ်ဒါပေမဲ့ဒီကိစ္စဟာလျှော့ က်ကဘယ်လိုသုံးဆွဲနေလဲဆိုတာကိုဘယ်လိုမှမသိနိုင်ကြောင်းဥအောင်ခိုင်ဝင်းကရှင်းပြပါတယ
်စစ်တပ်အသုံးစီဖြတ်တောက်မှုနဲ့ပတ်သက်ပြီးလွှတ်တော်မှာဆွေးနွေးတဲ့အခါကာကွယ်ရေးဝန်ကြီးကအိန္ဒိယနိုင်ငံတွေကိုကြည့်ဖို့သတိပေးပါတယ်အိန္ဒိယနိုင်ငံတွေရဲ့ကာကွယ်ရေးဆေးကမြန်မာထက်များတာကိုရည်ညွှန်းသွားတာပါထိုင်းမလေးရှားစင်ကာပူဗီယက်နမ်ဖိလစ်ပိုင်နဲ့အင်ဒိုနီးရှားရဲ့စစ်တပ်အသုံးစီဟာမြန်မာထက်များပေမဲ့ကုန်ကြခံနိုင်တဲ့အနေအထားမှာရှိပါတယ်ဒါပေမဲ့တပ်မတော်ရဲ့အသုံးစီဟာတိုင်းပြည်အတွက်ဝန်ထုပ်ဝန်ပိုးကြီးလို့ဖြစ်နေတာကိုသိဖို့လိုပါတယ်ထိုင်းစစ်တပ်ရဲ့အသုံးစီဟာအစိုးရအသုံးစီရဲ့900ရာခိုင်နှုန်းသာရှိပြီးတိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုရဲ့ 1.4 ရာခိုင်နှုန်းသာရှိပါတယ်မြန်မာတပ်မတော်ရဲ့အသုံးစီကတော့အစိုးရအသုံးစီရဲ့15ရာခိုင်နှုန်းနီးပါးရှိပြီးတိုင်းပြည်ထုတ်လွှင့်မှုရဲ့300ရာခိုင်နှုန်းရှိနေပါတယ်
အဘာဝမြန်ဇာတကျွေးဝပြီးလူသားရင်းမြစ်ရှိတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသကနိုင်ငံ16နိုင်ငံမဖွင့်ပြိုးမတိုးတက်ရတဲ့အကြောင်းကို2019 April ထုတ် International Journal of Emerging Market စာဆောင်မှာဖော်ပြပါတယ်။အစိုးရအကျွေးများပြားမှုစစ်တပ်စည်းကြီးမားမှုအဂတိလိုက်စားမှုအတတ်ပညာအစဉ်အတန်းနှိမ့်ချမှုနဲ့နိုင်ငံရေးမတည်ငြိမ်မှုဟာတိုင်းပြည်ရဲ့ရေရှည်ကုန်ထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဆိုပါတယ်အကျွတ်တင်ရှိမှုစစ်စည်ကြီးမားမှုနဲ့နိုင်ငံရေးမတည်ငြိမ်မှုကတော့လက်ရှိအတည်ငြိမ်ထုတ်လုပ်မှုကိုကျဆင်းစေတယ်လို့ဖော်ပြထားပါတယ်ရခိုင်ချင်းရှမ်းနဲ့ကချင်ပြည်နယ်ကစစ်စင်ရေးတွေကိုအကြောင်းပြပြီးစစ်တပ်ကအသုံးစရိတ်တိုးတောင်တာဖြစ်ပါတယ်စစ်စင်ရေးအောင်မြင်တဲ့အတိုင်းအတာပေါ်မှာမူတည်ပြီးစစ်တပ်ရဲ့ချုပ်ကန့်မှုနယ်ပယ်လဲကျေပြန့်သွားနိုင်ပါတယ်စစ်တပ်ရဲ့ဩဇာအာဏာကိုရွေးကောက်ပွဲနည်းနဲ့ကြားကံပြီးတိဆောက်ထားတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေတာဖြစ်လို့စစ်တပ်ဟာအယက်သားအစိုးရထမ်းရွက်နေရတဲ့ဝင်းတော့ဝင်းပိုးကြီးလိုဖြစ်နေပါတယ်။ဒါဟာတိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအတွက်ကောဒီမိုကရေစီရှင်သန်ရေးအတွက်ရောအလားအလာမကောင်းကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဒီပတ်ကျမအိကနာမှာတော့ COVID-19 နဲ့ကိုကိုကိုအဆုံးစီရင်ခြင်းအပိုင်း1ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကာယရောဂါစိုက်ချိန်မှာကျန်းမာရေးပြင်စီးပွားရေးလူမှုရေးစတဲ့ကန္တာပေါင်းစုံထိခိုက်ခံရပြီးစိတ်ကျန်းမာရေးပြဿနာတွေပိုဖြစ်ကာအခုလိုအဆုံးစီရင်မှုကြုံရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မကြာခင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံသားတချို့အဆုံးစီရင်မှုတွေထဲမှာဘလို့ထူးခြားမှုရှိခဲ့ပြီးဘလို့ကြိုတင်သတိပေးလက္ခဏာတွေကိုသတိထားကာဘလို့ကာကွယ်သင့်ပါလေကိုကိုကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာစိုးမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေโอเคစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာစိုးမင်းခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကာယရောဂါကာလမှာကိုကိုကိုအဆုံးစီရင်မှုတွေတချို့စဖြစ်လာတာမျိုးဆရာရင်ဒီအခြေအနေကနေကာကွယ်နိုင်ရေးအတွက်ဒီနေ့ကျွန်တော်တို့အဓိကဆွေးနွေးမှာပါအဲ့ဒီတော့အခုဖြစ်လာခဲ့တဲ့ဒီကိုကိုကိုစီရင်မှုတွေထဲမှာဘယ်လိုထူးခြားမှုမျိုးတွေ့ရလဲဆရာ
ကျွန်တော်တို့လမ်းတမီ100ကျော်ကတော့ အတိမ်မှာဖြစ်သွားတဲ့ဖြစ်စဉ်မှာသူကဒီလိုကိုကိုကိုအဆုံးသိရင်မျိုးမလုတ်ခင်ဒီမှာအင်ဂျင်ဝိုင်းတောက်တဲ့ကိစ္စတော့နည်းနည်းလေးဟိုပေါင်းနေဆက်ဆံရေးအဆင်မပြေတာတော့အဲ့ဒါမျိုးလေးရှိခဲ့တယ်ပေါ့နော်အဲ့ဒါပြီးတော့မှနောက်ပိုင်းမှာဒီအခြေအနေတစ်ခုကိုကြားတဲ့အချိန်မှာသူကအဆုံးသိရင်သွားတာကိုတွေ့ရတယ်နောက်တစ်ခုကတော့မလေးရှားမှာတရားမဝင်နေတဲ့သူတွေကျွန်တော်နိုင်ငံသားတွေအထက်ကပေါ့နော်အကဲအကဲအကျက်တဲ့စိတ်ဖြစ်ခြင်းကိုအញ្ញံကြုံလို့လာပြီးနောက်ပိုင်းမှာစိတ်ဖြစ်ခြင်းများတဲ့အတွက်ကြောင့်အခုကိုဆုံးဖြတ်ရင်းသွားတဲ့ဖြစ်စဉ်မျိုးကြီးတွေစပြီးတွေ့လာရတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီကမ္ဘာကပ်ယောဂါကြီးဖြစ်တဲ့ကာလမှာဒီစိတ်ချမ်းသာရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်အခုလိုဖြစ်လာတဲ့ပုံမှာအဓိကဘာတွေကိုသတိထားပြီးတော့ဆောင်ရွက်တယ်လဲဆရာ
အဲ့တော့ကပ်ယောဂါတစ်ခုရေဆိုင်လာရပြီဆိုလို့ရှိရင်အကုန်လုံးအကျိုးသက်ရောက်တာပေါ့နော်ပညာရေးစီးပွားရေးလူမျိုးရေးနိုင်ငံရေးအကုန်လုံးပေါ့ချမ်းသာရေးအလုံးထိခိုက်တယ်အဲ့ဒီထဲမှာစိတ်ကျန်းမာရေးနဲ့ပတ်သက်တာတွေကိုလည်းထိခိုက်လာတာပေါ့အရင်ဆုံးကြုံတွေ့ရတာကဒီစိတ်ဖြစ်ရေးကိုစိုးရိမ်စိတ်များတာတို့စိတ်ကကြတာတို့ပေါ့ပြီးရင်ကိုယ့်ရဲ့လူမျိုးရေးစီးပွားရေးပညာရေးပေါ့နော်ဒီတောင်ပေါင်းကအခက်အခဲအကျက်အသေးတွေရင်ဆိုင်လာတဲ့အတွက်ကြောင့်လည်းစိတ်ကျန်းမာရေးပြဿနာတွေပေါ်လာတတ်တယ်အဲ့ဒီအနေအထားမျိုးတွေမှာခြုံတော့သူတွေကအဲ့ဒါမျိုးကိုယ့်ကိုယ်အဆုံးဖြေနေဖြစ်စဉ်မျိုးတွေလုံးဆောင်လာတဲ့အနေအထားမျိုးတွေတော့ကြည့်လာတတ်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီမလေးရှားမှာဂျုံနေရတဲ့အနေအထားကတော့ဒီစီဝါရေးခုနလူမှုရေးအချက်တဲအပြင်ဒီတရားမဝင်တဲ့အနေအထားတစ်ခုကပါသူများတွေထပ်ပို့ပြီးတော့စိတ်ဖိစီးမှုဖြစ်စေတဲ့အနေအထားမျိုးဖြစ်နေတာပါဆရာနော
်ရှင်းနေတဲ့အနေအထားမျိုးကတော့ရှိမှာပေါ့နော်သူတို့ကတရားမဝင်နေတဲ့လူတွေဖြစ်တယ်သူတို့မှာအကဲအကဲအချက်တဲတွေအတွက်သူတို့တတ်နိုင်တဲ့အစွမ်းအစံဖြစ်ရှင်းမှုလူလန်းတွေမရှိဘူးအဲ့ဒီမှာအလုံးကန်အကဲအကဲတွေတွေ့တယ်သူတို့ရဲ့ဒီလူတွေပေါ့နော်ဈေးဆက်တွေကနေထိုင်စားသောက်ဖို့အတွက်ခဲခဲအကျက်တဲတွေတွေ့ရတယ်ပေါ့နော်ဒါမျိုးနေထားတွေကတခြားတွေတက်ဆိုင်သူတို့မှာပူပြီးတော့စိတ်ဖြစ်ခြင်းကိုများနိုင်ကြီးတော့ရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိတ်ဖြစ်ခြင်းမှုပူများနိုင်တဲ့အခြေအနေကနေအခုလိုဒီကိုယ့်ကိုယ်အဆုံးစီရင်တဲ့အဆင့်ထိမရောက်ခင်မှာပေါ့ဆရာနော်ကာဝယ်နိုင်တဲ့ဒီလက္ခဏာအနေထားမျိုးတွေရောကြိုသိသင့်ထားတာတွေရှိလားဆရာရင
် warning signs ပေါ့နော်အဲ့မတိုင်ခင်သူပြောရဲဆိုရဲအပြုအမူလေးတွေအပြောဆိုလေးအပြောင်းလဲနေတော့ကြည့်လာတတ်တယ်ဒါပေမဲ့ဒီမှာအရေးကြီးတာတစ်ချက်ကတော့တစ်ခါတလေမှာသူ့ကိုအဆုံးပြေနေဖြစ်စင်လေရအဲ့လိုမျိုး warning signs တွေမပြဘဲနဲ့ရုတ်တရက်ဆိုပြီးတော့နော်စိတ်လိုက်မှာမလုံဆောင်ရင်းနဲ့စိတ်ကူးပေါ်လာတာလေးကိုချက်ချင်းပြင်းပြတုံတရားအဲ့မှာတော်ရဲဒီမှာအခက်အခဲတွေ့သွားတာပေါ့နော်အဲ့ဒါကြောင့်မို့ဒီလိုမျိုး warning signs တွေမပြဘဲနဲ့လုံသွားတာကြီးပဲရှိတတ်တယ်ဒါတို့တော့သတိထားဖို့တော့ဒီလေဒါပေမဲ့ခုနကပြောတဲ့ warning signs တွေပေါ့နော်သူ့ကိုအဆုံးပြေကိုမလုံခင်မှာတွေ့ရတဲ့အပြုအမူကိုပြောဆိုအပြောင်းအလဲလေးရှိရအောင်တော့အတိထားသိနေပေါ့ဘယ်လိုဟာမျိုးလဲဆိုရင်ဟောကိုင်းမှာမနေချင်တဲ့ဘူးကိုကိုကိုကိုတက်ပြေးနေတယ်လို့အဲ့ဒါဆန္ဒရေးရှိတယ်ဖွင့်ပြီးပြောလာတာတို့ဥပမာပြန်လင်းချက်ကင်းမဲ့နေပြီသူ့အကူအညီပေးမဲ့လူတွေမရှိတော့ဘူးတာမျိုးခံစားချက်တွေဖွင့်ပြောလာမယ်သူ့ကိုယ်သူအပြစ်ဆွဲစိတ်တွေအရင်များမယ်နောက်သူကြုံတွေ့ခဲ့ရတဲ့ဖြစ်တဲ့အကြောင်းအရာနဲ့ပတ်သက်လို့အဆက်တူအကျိုးနဲ့ဖြစ်ရတဲ့အကြောင်းတွေကိုဖွင့်ပြီးပြောလာမယ်အဲ့တော့သူ့မှာလူရဲ့ကနံကြောင်မရှိတော့ဘူးကောထောင်ကြောင်နဲ့ကြောင်ပိတ်ပြီးနေပြီလို့ဖြစ်နေပြီးအနေအထားမျိုးပြောလာဆိုလာ။အောင်လို့ရှိရင်တူကြောင်ပြည်မိသားစုအတိုင်းအတိုင်းမှာဝင်လို့ဝင်ဖို့လို့ဖြစ်နေမယ်။ဒါမျိုးပြောလာပြီးသူရှင်တော့ပဋိထားဖို့လူမယ်။အခါကြောင်ရှင်ကိုယ့်ကိုယ်ကိုအဲ့လိုအနာတရားရအောင်တက်အနေနဲ့ဆုံးရှုံးအောင်လုပ်ဆောင်ဖို့ဒီလမ်းကြီးရှာလာတာတော့ဘုခုကြိုးစားတာတော့ဖြစ်လာခဲ့မယ်။ဒါမှမဟုတ်ရှင်အရက်တို့မျိုးစီပါတော့ပုံပြီးသုံးဆွဲလာမယ်။အရင်ကအနေတမ်းဖို့တော့ဘူးတယောက်တည်းနေတဲ့လူတွေနဲ့မရောတော့ဘူး။အခုဒီရင်းကနာမည်ဖြစ်တာတော့စိတ်ကအတဲကျရမ်းရန်လာတာမျိုးပေါ့နော်ဒီလိုလက္ခဏာတွေတွေ့ရတယ်ဆိုလို့ရှိရင်အတိထားဖို့တော့ပြုပါတယ်အရေးကြီးဆုံးကသူ့အနေနဲ့အရင်လုံးကသူ့ကိုအတဲအမြဲဖြစ်အောင်လုပ်ခဲ့တဲ့ဇာတ်တွင်ရှိခဲ့မယ်သူ့ရဲ့လူတွေမှာသူ့ကိုအဆုံးသင့်တဲ့လူတွေရှိမယ်သူကိုယ်နဲ့လည်းစိတ်ကျမ်းမာရေးတက်လာခံစားနေရမယ်ဆိုလို့ရှိရင်တော့ခင်ဗျောအတိထားဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာပသိမ်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တယောက်ဆိုလို့ရှိရင်တော့ခုနဆရာပြောသလိုခုခုအဆုံးစီရင်ဖို့ကြိုးစားခဲ့တဲ့ဥပမာကိုဒီမဖြစ်ခဲ့လေးမှာကပ်ပြီးတော့တွေ့ခဲ့ရတဲ့အနေအထားပေါ့ဆရာနော်အဲ့လိုအနေအထားမျိုးဆိုရင်ဘယ်လောက်ထိသတိထားတယ်လဲဆရာ
။အဲ့မှာကျွန်တော်ဖတ်လိုက်ရတဲ့နေ့ကသူအင်ဂျင်ဝိုင်လာမှုတောက်လိုက်တယ်ပြောတယ်။ပြီးနောက်တစ်ခုကလည်းသူ့အမူအရာတွေအရေးထားတဲ့လောက်အနေအထားပဲပေါ့နော်။ကျွန်တော်ဖြစ်စဉ်အသေးစိတ်မသိရတော့ပြောရတာတော့ဖြစ်တယ်။ဒါပေမဲ့ခြုံငုံသုံးသပ်ကြည့်ရတဲ့လောက်ကဒီစိတ်လိုက်မှန်ပါလုံးထက်လိုက်တဲ့ပုံစံမျိုးပေါ့နော်။အဲ့တော့သူ့ရဲ့အနေအထားနဲ့သူ့ရဲ့ခံစားနေရတဲ့စိတ်ဖြစ်စီမှုတွေနဲ့အဲ့လိုမျိုးစိတ်လိုက်မှန်ပါလုံးတက်ချင်းဒီကိုကိုကိုအဆုံးစီရနိုင်တဲ့အလားအလားရှိတတ်တယ်ပေါ့နော်အဲ့ဒါမျိုးတော့တတိပြုလို့လုပ်ပါတယ်
ဟုတ်ကဲ့ဆရာနောက်အခုဒီမလေးရှားမှာခြုံနေရတဲ့အနေအထားမှာလဲခုနကဆရာပြောခဲ့သလိုဒီစိတ်ဖိစီးမှုထွေထွေကြောင်ပိတ်တဲ့အနေအထားမျိုးတွေကျွန်တော်တွေ့ရပါတယ်ဆရာ ဒီမြန်မာပြည်ပြောင်းခြင်းတဲ့အကြောင်းတွေအလုံးမရှိတဲ့အကြောင်းတွေနေစရာစားစရာအချက်တဲလာတဲ့အကြောင်းတွေပေါ့နော်အဲ့တော့အဲ့လိုအနေထားမှာနောက်ထပ်မဖြစ်လအောင်ပေါ့ကာကွယ်ရေးအတွက်ဆိုလို့ရှိရင်ဆရာဘယ်လိုအကြံပေးချင်လဲ
အဲ့ဒီကိစ္စတော့ပြောရမယ်ဆိုတော့တော်တော်ဖြစ်တယ်ပေါ့နော်ဒါပေမဲ့ဒီကိုယ့်ကိုယ်ဆုံးဖြစ်ရင်လည်းဖြစ်စဉ်တွေကိုကာကွယ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့အတူတူချင်းအတွက်စဉ်းစားပေးရရှိတယ်ပြီးလို့ရှိရင်ဒီလူတစ်ယောက်လုံးအတိုင်းအတာနဲ့ရှုထောင့်ဖို့ကစဉ်းစားပေးတဲ့အားမျိုးရှိတယ်အဲ့တော့ဒီတယောက်ချင်းဒီအတွက်စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီ safety ဇီးမျိုးကိုရှော့ချတာတို့နော်အရက်တို့မျိုးရေးစရာမကုန်းဆွဲတာတို့စိတ်ထဲမှာပြဿနာရှိရင်တိုင်နေတာတို့ဒီဟာတွေကတော့အကုန်လုံးကျွန်တော်ပြောနေကြအကြောင်းအရာတွေပေါ့။မလေးရှားမှာဖြစ်တဲ့ကိစ္စမျိုးကတော့ဘယ်မှာတွားရောက်လုကင်နေတဲ့သူတွေနဲ့ပတ်သက်လို့ကျွန်တော်ဒီချက်ပို့ပြီးတော့မြင့်တဲ့နေရာတွေနဲ့စဉ်းစားပြီးမလို့ရှိရင်တော့ကျွန်တော်လုံးဝကင်ရတာကတကယ် minority sector ပေါ့နော်။ခန္ဓာဘုံစုံသွားနေပြီးတော့အလုံးစုတောင်းပြီးတော့အဖြေရှာတော့မှာပဲဒီကိစ္စကိုဖြေရှင်းနိုင်ပြီလို့တော့မြင်နေပေါ့နော်။ဒီမှာအခုမရှိနေတာစိတ်ဖြစ်ခြင်းအများများတဲ့ day to day living ပြဿနာအခက်အခဲတွေရှိအဲ့ဒီဟာကြီးဖြေရှင်းဖို့အတွက်ကြတော့ဈေးမကြီးခန္ဓာတစ်ခုနဲ့မကြတော့ဘူးเนาะအဲ့တော့ခန္ဓာပေါင်းစုံဒီလိုလက်ရှိနေဆိုင်နေရတဲ့အခက်အခဲတွေကိုတကယ်လက်ပြကြတဲ့ million တွေနဲ့ဘယ်လိုဖြေရှင်းပေးနိုင်မလဲအဲ့ဒါမျိုးတွေကိုခန္ဓာပေါင်းစုံကနေပြီးတော့ဒီကြကြစဉ်းစားပြီးတော့ဖြေရှင်းပေးတာပုံပြီးတော့အထူးကကြပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြမတက်မတော်ကနေလမ်းကြောင်းတွေကိုပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်းမြုံနယ်ကကျေးရွာပေါင်း40ကျောင်းဟာဆန်ပြက်လက်နေပါတယ်။ကချင်ပြည်နယ်ဖက်ကမ်းမြုံနယ်မှာကြောက်စိမ့်လောက်ွက်ဟောင်းကြီးပြူလို့ကြောက်ရှာနေသူ2ဦးသေဆုံးပြီးတော့6ဦးကဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝါမြုံနယ်မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးဖို့လူမှုအဖွဲ့အစည်းတွေကနေတောင်းဆိုမှုတွေပြုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတက်မတော်ကနေဆက်တွေလမ်းကြောင်းတွေပိတ်ဆို့ထားတဲ့အတွက်ရခိုင်ပြည်နယ်အမ်းမြုံနယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြက်လက်လို့ငပြောသီးဘိန်းနေသီးတွေကစားတောက်နေရတယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကပြောပါတယ်မြမတက်မတော်နဲ့ရခိုင်တပ်တော် AA အကြားဖြစ်ပွားတဲ့စီရေးပဋိပက္ခတွေကြောင့်အမျိုးနယ်ဒလက်ချောင်းအုပ်စုအတွင်းမှာရှိတဲ့ကျေးရွာ42ရွာလူဦးရေ1000ကျော်လောက်ဟာစံပြက်လက်လို့အရေးပေါ်ကူညီထောက်ပံ့မှုတွေလိုအပ်နေတယ်လို့ CHRO ကပြောရေးဆိုခွင့်ရှိသူဆလိုင်းလျံကပြောပါတယ်ဒလက်ချောင်းအုပ်စုအတွင်းကျေးရွာတွေဟာစံစီစားအခြေခံစားတောက်ကုန်တွေကိုအမျိုးနယ်မြေပုံမြို့နယ်ကန်းတောင်ကြီးကနေရေလန်းကုန်းလန်းနဲ့တည်ယူလက်ရှိကြတာဖြစ်ပြီး AA ထံစားနပ်ရိက္ခာတွေရောက်သွားမှာကိုစိုးရိမ်မှုကြောင့်ဆိုပြီးပြီးခဲ့တဲ့ဇန်နဝါရီလကတည်းကတပ်မတော်ကနေပိတ်ဆို့ခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်ဖားကမြို့နယ်စိုင်းတောင်ဒေသမှာရှိတဲ့ကြောက်စိမ့်လွတ်ွက်ဟောင်းတစ်ခုကဘာပြိုကျမှုကြောင့်ရေမစေးကြောက်ရှာနေသူ2ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စိုင်းတောင်ကျေးရွာမှာရှိတဲ့ဗားဆန်6နဲ့စပော့ပွန်နန်တက်လန်ဒီအမြင့်ပေ300ခန့်ရှိတဲ့မြေစာပုံမှာဇွန်လ23ရက်နေ့ကပြိုကျခဲ့တာဖြစ်ပြီးတော့သေဆုံးသူ2ဦးကိုဇွန်လ24ရက်နေ့ကတကြိုလိုက်ပြီးထိခိုက်ဒဏ်ရာရရှိသူ6ဦးကိုဖားကပြည်သူ့စေယုံမှာစေကူတမှုခံယူနေရတယ်လို့စိုင်းတောင်ဒေသခံကိုစော်စိုင်းတူးကပြောပါတယ်။အခုလဆောပိုင်းကလည်းဖားကမြို့မှာမြေစာပုံပြိုကျပြီးရေမစေးကြောက်ရှာသူတဦးသေဆုံးခဲ့ပါတယ်။ဇွန်လဆောပိုင်းကဆက်ပြီးတော့ဖားကဒေသတွင်းမှာမိုးပြင်းနှံစွာရွာသွန်းလျက်ရှိတဲ့အတွက်မြေစာတွေပြိုကျခြင်း၊ကဘာများပြိုကျခြင်းနဲ့ရေကြီးရေချန်ခြင်းများထပ်မံဖြစ်လာနိုင်သေးတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်
။မွန်ပြည်နယ်တံဖြူစည်ရမြို့အနီးဒုတိယကဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့မိန်ဘလာတောင်စစ်ကြံပစ္စည်းစမ်းသပ်တူးဖော်ခဲ့တဲ့နေရာမှာမူလအတိုင်းမြေပြန်ဖို့ထားခြင်းမရှိတဲ့အတွက်ဇွန်လ18ရက်နေ့ကအမျိုးသမီးကြီးတဦးနဲ့ကျောင်းသူမိန်းကလေး3ဦးစုစုပေါင်း4ဦးယင်းနှစ်တေဆုံးခဲ့ရပါတယ်ဒုတိယကဘာစစ်အတွင်းကဂျပန်စစ်စခန်းဖြစ်ခဲ့တဲ့နေရာမှာဂျပန်စစ်လက်နက်တွေအဖို့တန်ရတနာပစ္စည်းတွေအများအပြားဂျပန်တို့မြုပ်နှံထားခဲ့တယ်လို့ယူဆနေသူတွေက2018ခုနှစ်ဧပြီလကစတင်ပြီးပြည်내အစိုးရခွင့်ပြုချက်နဲ့စမ်းသပ်တူးဖော်မှုပြုလုပ်ခဲ့တဲ့နေရာဖြစ်ပါတယ်မွန်ပြည်내အစိုးရအဖွဲ့အနေနဲ့စမ်းသပ်တူးဖော်
ဖို့ထားဖို့ဒုဖို့ရေးကုမ္ပဏီကိုအစိုးရဘက်ကညွှန်ကြားထားတယ်လို့လွတ်တော်မှာဖြေကြားခဲ့ပေမဲ့မြေပြင်မှာလက်တွေလှုပ်ဆောင်တာမရှိခဲ့လို့အခုလိုအန်ဒီရဲ့ဂျုံခေရလာလို့မွန်ပြင်းနယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်။
တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကဘုံလူကျုံမြောက်ဦးကြောက်တော်မြေပုံမင်းပြားနယ်ရတိတောင်မြို့နယ်တွေကလယ်ဓမားတွေလုံခြုံရေးမရှိတဲ့အတွက်မိုးရွာသီမှာလယ်ယာလုတ်ကင်ဖို့မရပဲခက်ခဲဖြစ်နေပါတယ်။ဘုံလူကျုံမြို့နယ်စံမတီချောင်းမှာရှိတဲ့ရဟတောင်ပိနေတော်ဖက်ကြပြင်းနဲ့ကံဦးစတဲ့ကြေးရွာပေါင်း၁၀ရွာကျော်ကရွာသားတွေကိုအစိုးရစစ်တပ်ကရွာပြင်ထွက်ခွေကိုကန့်နာထားတဲ့
ခိုးလုံနေကြရတဲ့အတွက်မျိုးစဘာနဲ့ကျွမ်းတော်ဆုံးရှုံးခဲ့ရတယ်လို့လုံခြုံမှုမရှိတဲ့အတွက်ဒီနှစ်မိုးရာသီမှာအများစုကလေယာဉ်လွတ်ကင်ဖို့ခက်ခဲဖြစ်နေကြပါတယ်ပြီးခဲ့တဲ့2019ခုနှစ်ကရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားရာဒေသတွေမှာမထုံရက်နိုင်တဲ့လေယာဉ်မြင်နဲ့ထုံရက်ဆိုင်ပြူပြီးမရိပ်သိမ်းနိုင်ခဲ့တဲ့လေကပေါ9000ကျော်ရှိတယ်လို့ရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်ထမသမဂ္ဂကပြုစုထားတဲ့စီးရင်တွေအရသိရပါတယ်
ဒုတိယအကြိမ်လွတ်တော်သက်တမ်းကာလအတွင်းကရင်ပြည်နယ်လွတ်တော်အစည်းအဝေးမှာမေခွန်မေးမြန်းမှုမရှိသေးတဲ့ကိုစလဲ10ဦးကျော်ရှိနေပါတယ်။လွတ်တော်မှာမေခွန်မေးမြန်းခြင်းနဲ့အဆိုတင်တွင်ခြင်းဟာလွတ်တော်ကိုစလဲတွေရဲ့လှုပ်ဆောင်ရမယ့်ကိစ္စဖြစ်ပြီးဒေသအတွက်မေခွန်မမေးဖြစ်တဲ့ကိုစလဲတွေရှိတယ်လို့ကရင်ပြည်နယ်လွတ်တော်မှာမေခွန်အများဆုံးမေးမြန်းသူမြတ်ဝတီမဲဆန္ဒနယ်လွတ်တော်ကိုစလဲတန့်စင်အောင်ကပြောပါတယ်။ကရင်ပြည်နယ်လွတ်တော်မှာဝန်ကြီးများအပါအဝင်ကိုယ်စလေစုစုပေါင်း23ဦးရှိပြီး73ဦးကအစိုးနဲ့မေခွန်မေးမြန်းထားမှုမရှိဘူးလို့ကရင်ပြည်နယ်လွတ်တော်မှတ်တမ်းအရတည်ရပါတယ်
။ရခိုင်ပြည်နယ်စစ်သွေးမြို့ကနေဘင်္ဂလားနိုင်ငံကိုဂုဏ်ကူးပြီးပြန်လာတဲ့ကုန်တယ်သူစီမှာကိုဗစ် -19 ရောဂါပိုးကူးစက်ခံရတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ရောဂါပိုးကူးစက်ခံရသူဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ကဘင်္ဂလားဒေ့နိုင်ငံဘက်ကနေပြန်လာတာဖြစ်ပြီးသူနဲ့သူထိတွေ့ခဲ့သူတချို့ကိုကော်ရင်းထားရှိပြီးတော့ကြံတဲ့လူတွေကိုလိုက်ရှာနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောကြွရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်လက်ရှိရခိုင်ပြည်နယ်တွင်ဓာတ်ခွဲနမူနာယူဆန္ဒမှုတွေရကိုဗစ် -19 ရောဂါပိုးကူးစက်ခံရတဲ့သူတွေ17ဦးထိရှိနေပြီးဗုဒ္ဓတော်မြို့မှာ2ဦးမောင်တော်မြို့မှာ6ဦးတန်ခိုးနဲ့တန်သွဲမြို့တွေမှာ2ဦးစီနဲ့စစ်သွေးမှာ2ဦးဖြစ်ပြီးအများဆုံးကတော့ဘင်္ဂလားဒေ့နိုင်ငံဘက်ကပြန်လာသူတွေဖြစ်ကြပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့စစ်ရေးတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါမြို့နယ်မှာအင်တာနက်လိုင်းပြန်လည်ဖွင့်ပေးဖို့လူမှုအဖွဲ့အစည်းတွေကနေတောင်းဆိုမှုတွေပြုလုပ်ခဲ့ကြတာပါကိုတက်နိုင်ကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ပလောဝါမြို့နယ်မှာဆိုးရွားကပိတ်ပင်ထားတဲ့အင်တာနက်တွေကိုပြန်လည်ဖွင့်ပေးဖို့ပြီးခဲ့တဲ့ဇွန်လ22ရက်နေ့မှာအွန်လိုင်းကမ်ပိန်းတစ်ခုကိုရခိုင်ပြည်နယ်ပါဝင်ရှားတိုင်းနယ်ပြည်နယ်တွေမှာလည်းပြုလုပ်ခဲ့ကြပါတယ်။လက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေတဲ့သလိုလူခွင့်ရေးရှုဖောက်မှုတွေဒေသခံပြည်သူတွေအနေနဲ့ရတင်ရထိုက်တဲ့ခွင့်ရေးတွေကိုမရရှိတာကြောင့်အင်တာနက်ပြန်လည်ဖွင့်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ရခိုင်လူငယ်မျိုးဆက်သက်ခွင့်ရေးကဒါရိုက်တာကိုမင်းပါရှိကပြောပါတယ်။
ဒီရခိုင်ပြည်နယ်နဲ့ပလောဝါဒေသတွေမှာအင်တာနက်ဖြတ်တောက်ခြင်းအဖြစ်လက်ရှိကျွန်တော်တို့ဒီအင်တာနက်ဖြတ်တောက်ခြင်းကိုအခြေခံပြီးတော့လူခွင့်ရရှုဖို့မှုတို့မတရားဖိနှိပ်ချုပ်ချယ်မှုတို့မတရားတပ်ဖြတ်မှုတို့ကျွန်တော်တို့ဒီမတရားတဲ့အမှုတွေကိုပို့ပြီးတော့ဖြစ်ဖို့ကအပိအမြောက်ဖြစ်နေတဲ့အတွက်ကိုလူတွေအင်တာနက်ဖြတ်တောက်ထားတဲ့ကိုပြင်ဖွင့်ပေးဖို့ဆိုတဲ့ဟိုလုံဆောင်မှုတစ်ခုကိုတော့ကျွန်တော်တို့လုပ်ကြတာဖြစ်ပါတယ
်ဒီ online campaign ပြုလုပ်ခဲ့လို့ရခိုင်ပြည်နယ်ရန်ပင်းမြို့နယ်မှာတရားစွဲဆိုခံရသူတွေလည်းရှိပါတယ်ရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှမ်းပြည်နယ်ကပလောဝါမြို့နယ်မှာအင်တာနက်ပိတ်ပင်ထားတာဟာနေမြေလုံခြုံရေးနဲ့လူမျိုးရေးအမုန်းစကားတွေမဖြစ်စေဖို့ပိတ်ပင်ထားရတာဖြစ်ပြီးလက်ရှိချိန်ထိပြန်လည်ဖွင့်ပေးဖို့အစီအစဉ်မရှိဘူးလို့တပ်မတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုသွားပါတယ
်ကျွန်တော်တို့ကတော့ခုလိုတော့စေတီတော့ဒါနဲ့ပတ်သက်ပြီးအဆိုပြုစရာအကြောင်းမရှိသေးပါဘူးဒီလူမျိုးဝင်းနဲ့ပတ်သက်ပြီးအမုံတရားနဲ့ပတ်သက်ပြီးတုံ့ဆောင်မှုတွေဒါတွေရှိလာပါတယ်ဒါတွေရှိလာတဲ့အခါမှာကျွန်တော်တို့စီဒီရည်ဒီအိုက်ပမာဖြစ်နေတဲ့စီရေးပြိပတ်ခါနဲ့ပတ်သက်လာတော့ကြောင့်ဒါဒီပို့ပြီးတော့ကြအမုံတရားတွေပို့ပြီးတော့ကြအဆုံးရောက်မှုတွေပို့ပြီးများလာတာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကပိတ်ပင်ရခြင်းဖြစ်ပါတယ
်လက်ရှိချင်းဒီစီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြပုံနှကြုံရသေးတောင်ဘူးဒီတောင်မြေပုံနဲ့ရှင်းပြနေကပလောဝါမြို့နယ်မှာအင်တာနက်လူမှုကွန်ရက်ကိုပြီးခဲ့တဲ့2019ဇွန်လ27ရက်နေ့ကအာဏာပိုင်တွေကပိတ်ထားတာလည်းဖြစ်ပါတယ်လုံခြုံရေးအကြောင်းပြချက်နဲ့ရခိုင်မြောက်ပိုင်းမြို့နယ်ချုံနယ်ရှင်းပြနေပလောဝါမြို့နယ်မှာအင်တာနက်ပိတ်ထားတာတွေကိုပြန်လည်ရုပ်သိမ်းပေးဖို့ကုလသမဂ္ဂလူခွင့်ရေးယူကတိုက်တွန်းထားတာလည်းရှိပါတယ်ဒီလိုအင်တာနက်ပိတ်ထားတာကြောင့် COVID-19 ကပ္ပကရောဂါရင်ဆိုင်နေရတဲ့ပဏိပခဒေသတွင်းအရသာဖြစ်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ်
Sapiro, Gala, Atanza, Yetta Nide, Pirosu, Ninja, Nilagan, Nasatiazu, Benlon Nilagan, Stilta, at Saint Zimba Naye, Asoyan, a Pia Dana Lanagai, a Puri, Drissel, Sunu Gizaraba, Dizanguro, Miglia Mugani, Susi, Din Sep, Bitabari.
Lame, August Lama, Pirosu, Ninja, Nilagan, Nasatiazu, Beno, Stilta, Siwe, Zimba Nayene, Pirosu, the Botuzajo, a Pine Tongo, Chosu Naye, Dre. Asuyane, NCA Pia Sajo, Lema Yitu Tare, Tayana Leneca and Puri, John Lan, Nasato Yeniga, Yango Muma, Sunui Kejabare. Eddie Sunui Buema, Diga Sunui de Chatugura, but old Muda Lumia Yi Puejo, two Okuta, Ukum Yetonga, Kuluwe, Piobare.
Bidang both are the same Doma, Edwin Chosu, a Chadu, and I did not get happy to Sunui Jar.
ဆိုတော့ပတ်တာလည်းပဲသူတို့ပြင်ဆင်ထားတဲ့ဟာသူတို့ဘက်ကအဆိုပြုချက်ပေါ့အဲ့ဒါကိုသူတို့ဘက်ကညွှန်ပြတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ဘက်ကအဆိုပြုချက်သူဘက်ကဘက်အဆိုပြုချက်မှာတပေါ်တာပြန်ဖလှယ်ကြတယ်အဲ့ဒီအစီအမံတိုင်းလည်းအပိဒါကျွန်တော်တို့ဆွေးနွေးဆုံးဖြတ်တာမျိုးတော့မလုပ်နိုင်ဘူးရခိုင်ပြည်လွတ်မြောက်ရေးပါတီ ARP ဘိုလုံးမှုဆောင်ကော်မတီဝင်ဒေါ်စောမြတ်ရာဇာလင်းကတော့ဤလာကန်ကျင်းပနိုင်ဖို့အစီအွေတွေများကြီးခေါ်ရအောင်မယ်လို့ခုလိုပဲပြောပါတယ်စီဝေးတွေလည်းအများကြီးလုပ်ရအောင်မှာဆိုတော့ဒီဇူလိုင်လအတွင်းမှာငင်းချမ်းရေးညီလာကန်ကျင်းပဖို့အပြည့်ရတိုင်းရင်းသားလက်နက်ကင်ဆယ်ဖွဲ့ကိုအစိုးရပြုခဲ့တဲ့အပေါ်အပြည့်ရတိုင်းရင်းသားလက်နက်ကင်ဆယ်ဖွဲ့တို့ဆုံးဖြတ်ခဲ့တာလို့လည်းဒေါ်စောမြတ်
tadi mah belu cawang yari pamanen. Ei cawang yari, lemah tu tadi sepuh tuan mah sejuk na angti tu jodoh biasa mungkin lupa kan lupa dia. Ada tercek, belu je UBDJC atau UBDJC siapa kau belu dia. Tercek atau dia kah ya saya kah mah lupa sana sepuh si dia tuan mah. Kemarin siapa kau belu dia, belu je saya ni dekat yang kah belu dia.
Belang tu ni jangan ye ni lagan cembar ye kah. Belang tu tu bodoh saja. အစိုက်ပိုင်းတုံးမှာNCA ကောင်းထဲဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020လောင်းအစေလိုက်ရှေ့လုံငန်းစဉ်နဲ့အစေလိုက်ကောင်းထဲဖော်မှုအခြေခံမှုသဘောတူညီချက်စတဲ့အချက်တွေချုပ်ဆိုသွားမှာဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင် မြန်မာသမရောကနေဆက်သွေးလမ်းကြောင်းတွေပိတ်ဆို့ထားလို့ရခိုင်ပြည်နယ်အမ်မြုန်နယ်ကချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကျေးရွာပေါင်း40ကျော်ဟာစံပြက်လက်နေပါတယ်။ကချင်းပြည်နယ်ဖားကံမြို့နယ်စိုင်းတောင်ဒေသမှာကြောက်စိမ့်လွတ်ကွက်ဟောင်းကဘာပြိုကျလို့ရေမစေးကြောက်ရှာနေသူနှစ်ဦးသေဆုံးပြီးခြောက်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှိတွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆက်ပါမယ်။ကတော်ရင်းနေညာပိုင်းပတ်စဉ်ဇာတ်လမ်းတွေကတော့ဘယ်လောက်ပါပဲ။အခုတော့သတင်းပြည့်ပြည့်ကိုကျွန်တော်ဇာတ်လမ်းကတင်ပြပေးသွားမှာဖြစ်ပါတယ်။ ဂျွန်ဆော့ကင်တက်ကတို့ရဲ့စီးရင်နေရတော့အိတ်သေးဆုံးသူတွေကတဝက်ကျော်ဟာပရဇွန်နိုင်ငံကဖြစ်ပြီးတော့ပရဇွန်မှာသေဆုံးသူစုစုပေါင်း9000လေးထောင်လောက်ရှိတယ်လို့ဆိုပါတယ်။ဒါမဲ့လည်းအမေရိကန်ပြည်တော်စုကတော့ဗိုင်းရပ်စ်ကူးစက်သူဦးရေ2.3သုံးသန်းကျော်နဲ့သေဆုံးသူတသိန်း1000တထောင်ကျော်နဲ့ခေါင်းမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဦးဆောင်နေပါတယ်။အ
India ကဝိုင်းဝန်ကြီး Rajnath Singh နဲ့ဂျလာ24ရက်နေ့မှာတွေ့ဆုံခဲ့တယ်လို့ New Delhi ခြေစိုက် ANI သတင်းဌာနရဲ့ online သတင်းတပုတ်မှာဖော်ပြထားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဦးဆောင်ကျင်းပခဲ့တဲ့85နှစ်မြောက်ဒုတိယကမ္ဘာစစ်အောင်ပွဲနေ့အထိမ်းအမှတ်အခမ်းအနားအတွက်သူတို့နှစ်ဦးစလုံးမော်စကိုမြို့တော်မှာရောက်နေကြတာဖြစ်ပါတယ်။ဇွန်လ23ရက်နေ့ကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရုရှားကာကွယ်ဝန်ကြီးဌာနကချီးမြှင့်တဲ့ Strengthening the Military Commonwealth ဆိုတဲ့ဂုဏ်သူးဆောင်တစ်စိတ်ကိုလက်ခံရယူခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒါသာရင်းနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီအေမြန်မာဝိုင်းစီစဉ်လေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ဗီအေစီစဉ်လေးကိုနောက်ဆက်အားပေးကြည့်ရှုရအတွက်လည်းကျေးဇူးတင်ပါတယ်။ဒေါ်ရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ကျန်နေပါ
This program has come to you from the Voice of America, Washington.